Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ17ရက်တောက်ကြနေ့ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်တွေကို9.24 25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီညသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။Republican Party ကိုစားတူသမရလောင်းဖြစ်ဖို့ကြိုးစားနေသူတွေကြာသပတေးညကစကားစစ်ထိုးပွဲလုပ်ကြပါတယ်။တောင်ဆူဒန်အစိုးရဟာအရက်သားတွေအပေါ်မှာအနိုင်အထက်လုပ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။တောင်တရုတ်ပင်လယ်မှာပူတွဲကင်းလဲဖို့အမေရိကန်ကကမ်းလှမ်းတာကိုအိန္ဒိယကပယ်ချပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတဲ့သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့သမရရွေးချယ်ရေးတက်မတော်အစုအဖွဲ့ဘက်ကဒုသမတအဖြစ်ရွေးချယ်လိုက်တဲ့လက်ရှိရန်ကုန်တိုင်းဒေသရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေဟာဘလို့သဘောထားရှိသူမျိုးဖြစ်ပါတယ်လေ။င
ါတို့ကဖက်စီလို့အခြေခံဥပဒေကိုအပေါ်မှာသဘောထားသိမှာလေသဘောထားရက်တည်သူအနေနဲ့သူကရှိခဲ့ရပေါ့နော်။အစားကျမရဲ့ပြီးခဲ့တဲ့တပံငါနဲ့အတွေ့အကြုံရ
ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညွညွတင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအဆိုပြုထားတဲ့ဒုသမ္မတရွေအပြတ်သတ်အနိုင်ရလိုက်တဲ့အကြောင်းရှမ်းပြည်နယ်မှာတိုက်ပွဲတွေထမှန်ဖြစ်ပွားတဲ့အကြောင်းနဲ့ရန်ကုန်မှာမှုရစေဝါထမှန်ဖန်ဆီးရမိတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးပါအောင်ရှင်
Republican Party ကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေသူ၄ဦးကြားကြာသပတေးနေ့ညကလုပ်တဲ့စကားဆစ်ထိုးပွဲတွင်ကိစ္စရအများပြားကိုအခြေတင်ပြောဆိုကြတဲ့အထက်အစ္စလမ်စွန့်ရောက်ဝါဒနိုင်ငံခြားရေးမူဝါဒနဲ့ကွန်သွေးရေးဆိုင်ရာကိစ္စရတွေလည်းပါဝင်ပါတယ်။လာမယ့်အင်္ဂါနေ့မှာလုပ်မယ့် Primary နဲ့ Caucus ပနာမရွေးချယ်ပွဲတွေမတိုင်ခင်နောက်ဆုံးလုပ်တဲ့စကားဆစ်ထိုးပွဲလည်းဖြစ်ပါတယ်။မတ်လ15ရက်အင်္ဂါနေ့ကြာရင် Ohio နဲ့ Florida ပြည်နယ်တွေအပါအဝင် Illinois, Missouri, မြောက် Carolina ပြည်နယ်တွေမှာပနာမရွေးချယ်ပွဲတွေလုပ်ဖို့ရှိပါတယ်။မာကိုရူဘီယိုဟာသူ့ရဲ့မဲဆန္ဒနဲ့ဖြစ်တဲ့ Florida ပြည်နယ်မှာနိုင်ရဖို့လိုပြီးဂျွန်ကေစစ်ကနေနဲ့သူအုပ်ချုပ်ရေးမှုလုပ်နေတဲ့ Ohio ပြည်နယ်မှာနိုင်ရဖို့လိုပါတယ်။ဒါမှပဲသူတို့နှစ်ယောက်စလုံးဒီရွေးချယ်ပွဲမှာဆက်ပြီးပြိုင်လို့ရမှာပါ။ဒါပေမဲ့ Rubio ဟာ Florida ပြည်နယ်လူထုသဘောထားစစ်တမ်းတွေမှာ Donald Trump ရဲ့15ရာခိုင်နှုန်းလောက်ထောက်ခံမှုနည်းနေပါတယ်။ Ohio ပြည်နယ်မှာတော့ Trump ကကေစစ်တဲ့နည်းနည်းပဲအသာရနေတာမို့ကေစစ်အနေနဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်စည်းရုံးဖို့အခွင့်အလမ်းရှိနေပါသေးတယ်။တကယ်လို့သာ Florida နဲ့ Ohio တို့မှာ Donald Trump အနိုင်ရရင်တော့ဒီရှင်ပြိုင်ပွဲမှာသူနဲ့ Ted Cruz နှစ်ယောက်ပဲကြံတော့မှာပါ Texas ပြည်နယ်ထက်လွတ်တော်အမတ် Ted Cruz ဟာပြည်နယ်လေးတွေမှာ conservative အယူရှိသူတွေရဲ့ထောက်ခံမှုကိုရထားပြီး Rubio နဲ့ Kasich တို့သာပြိုင်ပွဲကနေထွက်သွားရင်တော့ Cruz ဟာအများဆုံးအကျိုးခံစားရမယ်သူဖြစ်ပါလိမ့်မယ်
IS ဆွန်ရောက်အကြံဖက်သမားရေစီကခိုးယူခဲ့တဲ့မတန်တွေကနေပြည်ပကအကြံဖက်အုပ်စုတွေကိုဖော်ထုတ်နိုင်မယ့်အပြင်သူတို့ကိုသူတို့ Caliphate တွေလို့ကြေညာထားတဲ့ IS အကြံဖက်သမားတွေကိုအကြီးအကျယ်ချေမှုန်းနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ထွက်ပြေးလာတဲ့ IS အဖွဲ့ဝင်ဟောင်းတယောက်စီကနေ Britain Sky News ကအရထားတဲ့ထောင်းတောင်းချီတဲ့ IS တို့ရဲ့လျှို့ဝှက်ဆက်ရွက်အထောက်အထားတွေကို American, Britain, Germany နဲ့တခြားနိုင်ငံတွေကအကြမ်းဖက်မှုတံမြန်ချေမှုန်းရေးကျွမ်းကျင်သူတွေကလေလာဆန်းစစ်နေကြပါတယ်။ IS တို့ရဲ့လုံခြုံရေးဌာနအကြီးအကဲရဲ့အချက်လက်တွေတင်ပေးထားတဲ့ Memory Stick ကိုသူခိုးယူခဲ့တာလို့ IS တို့စီကနေထွက်ပြေးလာတဲ့တိုက်ခိုက်ရေးသမားဟောင်းကပြောပါတယ်။အဲ့ဒီ file ထဲမှာအကြမ်းဖက်သမားတွေရဲ့အဖွဲ့ဝင်ပေါင်း 12,000 ကျော်နဲ့စုဆောင်းထားတဲ့လူသစ်တွေရဲ့ကိုယ်ရေးအချက်လက်တွေပါဝင်နေတယ်လို့ပြောပါတယ်။ဒီထဲမှာနိုင်ငံပေါင်း50တနိုင်ငံကဂျီဟတ်တွေရဲ့အချက်လက်တွေပါတဲ့အပြင်လူသစ်စုဆောင်းရမှာမေမြန်းနဲ့မေခွန်23ခုလည်းပါဝင်တယ်လို့ဗြိတိန်ဂျာမနီနဲ့ဆီးရီးယားကအစီရင်ခံစာတွေကဆိုပါတယ်ဒီဖိုင်ကိုဈေးကောင်းရအောင်အထောက်အထားအဆင့်နဲ့အတူတွေကိုရောင်းတော့ထားနိုင်တာကိုလည်းအနောက်နိုင်ငံကစုံစမ်းထောက်လန့်ရေးအရာရှိတချို့ကစိုးရိမ်နေတယ်လို့စုံစမ်းထောက်လန့်ရေးအရာရှိနဲ့ကြွမ်းကျင်သူတွေက VOA ကိုပြောပါတယ်ရှင
်တောင်ဆူဒန်ဆိုရဟာပြည်တွင်းစစ်မှာတပုံတူနဲ့တိုက်ခိုက်နေတာနဲ့အမျှတပ်ဖြတ်တာမရင်းကျင်တာအရက်သားတွေကိုလူရက်တာလို့လူရက်တွေနဲ့မြေလံအပြုတ်ရှင်းမှုဝါဒကျင်းသုံးလို့ဆောင်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးယုံကပြောလိုက်ပါတယ်။ပြည်ပခါမှာပတ်သက်နေတဲ့အဖွဲ့တွေအားလုံးဟာအရက်သားတွေအပေါ်စိုးရွားတဲ့အကြမ်းဖက်လူရက်တွေကိုစနစ်တကျကျူးလွန်ထားတယ်လို့ဒီကနေ့ထုတ်ပြန်တဲ့အစီအစဉ်စာတစ်ခုမှာဖော်ပြထားတာပါ။ဒါပေမဲ့လည်း2015ခုနှစ်အတွင်းမှာတိုက်ခန့်ဘက်ကအားနည်းသွားတာကြောင့်အစိုးရဘက်မှပိုပြီးတာဝန်ရှိတယ်လို့ပြောပါတယ်။လူခွင့်ရေးချိုးဖောက်မှုအများအပြားကိုအဲ့ဒီအစီအစဉ်စာထဲမှာဖော်ပြထားတာပါ။လိမ်မိုင်းဆိုင်ရာအာရမပြုကျင်တာတွေဟာအထူးသဖြင့်ထိတ်လန့်မှုကောင်းတယ်လို့လူခွင့်ရေးယုံရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။2015ခုနှစ်အေပီလနဲ့စက်တင်ဘာလတွင်နိုင်ငံရဲ့ပြည်နယ်10ခုထဲကတစ်ခုထဲမှာကိုပဲမရင်းကျင့်မှုပေါင်း 1,300 ကျော်ရှိခဲ့တယ်ဆိုတာကုလသမဂ္ဂကမှတ်တမ်းတင်ထားပါတယ်။အစိုးရနဲ့မဟာမိတ်အဖွဲ့တွေအနေနဲ့အမျိုးသမီးတွေကိုမရင်းကျင့်ဖို့အခကြေးငွေပေးထားတယ်ဆိုတာခိုင်လုံတဲ့သတင်းချင်းမြစ်တွေကပြောထားကြောင်းဒါပေမဲ့အတိုက်ခံအဖွဲ့တွေနဲ့ရာဇဝတ်ကိုင်းတွေဟာလည်းအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုမတရားပြုကျင့်ကြတယ်လို့ကုလသမဂ္ဂလူခွင့်ရေးယုံကပြောပါတယ်။
ကုလသမဂ္ဂညီညွတ်ရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေရဲ့လိန်ပိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့အလွဲသုံးစားလုပ်မှုတွေအဆုံးသတ်ဖို့ခိုင်မာပြီးအကောင်နဲ့လှုပ်ဆောင်ချက်မျိုးလှုပ်ဖို့လိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းလိန်ပိုင်းဆိုင်ရာမတော်မတရားလုပ်မှုဆိုင်ရာဆွဆွဲချက်69ခုရှိခဲ့တာဟာလူထုကိုအကာအကွယ်ပေးဖို့လွတ်လိုက်တဲ့ညီညွတ်ရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေနဲ့လူထုကြားမှာယုံကြည်မှုပြန့်ယွင်းသွားတယ်လို့အဖွဲ့ဝင်15နိုင်ငံမှာကုလသမဂ္ဂလုံခြုံရေးကောင်စီကိုမစ္စတာဘန်ကကြားရပြင်းမှာပြောပါတယ်။
It undermines the trust between the United Nations and its beneficiaries, betrays the values and
ဒီကိစ္စဟာကုလသမဂ္ဂနဲ့ကုလသမဂ္ဂကအကူအညီပေးနေသူတွေကြားယုံကြည်မှုပြည့်ဝစေပါတယ်။ကုလသမဂ္ဂရဲ့တံမှုတွေနဲ့မူဝါဒတွေကိုထိခိုက်စေပါတယ်။ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးလုပ်ငန်းတွေနဲ့ကုလသမဂ္ဂတစ်ဖွဲ့လုံးအပေါ်ယုံကြည်ကိုးစားမှုကိုအဆုံးထင်ဖြစ်စေပါတယ်လို့အတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်။အပြစ်ပေးမခံရဘဲကင်းလွတ်နေတာကိုအဆုံးသတ်ဖို့ပြုမှုခံရသူတွေကိုအထောက်အကူပေးဖို့နဲ့ကျူးလွန်တဲ့သူတွေနဲ့ပတ်သက်ပြီးတာဝန်ခံမှုပိုင်းတိုးတက်စေဖို့တွေအပါအဝင်ကုလသမဂ္ဂရဲ့တုံ့ပြန်ဆောင်ရွက်ချက်တွေအကောင်းဆုံးမဲ့အစီအစဉ်အစ်စ်တွေကိုအတွင်းရေးမှူးချုပ်ကအဆိုပြုတင်ပြပါတယ်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ위ကနေတောက်ကြညဘက်တရင်တွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်ထဲမှာပူးတွဲကင်းလှည့်တဲ့နေရာမှာပါဝင်ဖို့အမေရိကန်ပြည်ထောင်စုကအစိုးပြုထားတာကိုအိန္ဒိယနိုင်ငံကပယ်ချလိုက်ပါတယ်။အိန္ဒိယသမုဒ္ဒရာထဲမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုထိန်းချုပ်ရေးအိန္ဒိယကအာရုံစိုက်ချင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။မဟာဗျူဟာမြောက်မေးဖက်ဆက်ဆံရေးတိုးတက်လာနေတဲ့ကြားကပဲအမေရိကန်ပြည်ထောင်စုနဲ့စစ်ဖက်မှာမိမှဒစီတစ်ပိုင်းပါဝင်ရမှာကိုအိန္ဒိယကစိုးရိမ်နေသေးပါ။တောင်တရုတ်ပင်လယ်ထဲကပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာလွတ်လပ်စွာရေကြောင်းသွားလာမှုကိုထိန်းသိမ်းတဲ့အနေနဲ့အမေရိကန်နဲ့အတူဂျပန်၊ဩစတြေးလျနဲ့အိန္ဒိယရေတပ်ဖွဲ့တွေပူးတွဲကင်းလှည့်ဖို့အမေရိကန်ပစိဖိတ်စစ်ဌာနချုပ်အကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Harry B. Harris ကမကြာသေးခင်ကပဲပြောထားတာပါ။ဒါပေမဲ့လည်းအခုအချိန်ထိအိန္ဒိယအနေနဲ့ဘယ်လိုပူးတွဲကင်းလှည့်တာမျိုးမှမပါဝင်ဘူးကြောင်းပူးတွဲစီရေးလေ့ကျင့်တာကိုပဲလုပ်တဲ့ကြောင်းပူးတွဲကင်းလှည့်တာမှပါဝင်မလားဆိုတဲ့မေးခွန်းမရှိတဲ့ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးမနိုဟာပါရီကာကဂျပန်တွင်မှပဲပြန်ပြောပါတယ်။ကုလသမဂ္ဂအလံအောက်မှာလုပ်တဲ့စီရေးလုပ်ငန်းတွေမှာပဲပါဝင်နေဆိုတော့အိန္ဒိယနိုင်ငံရဲ့ရည်တည်ချက်ကိုအိန္ဒိယရေတပ်ဗျူဟာရာ DK ရှာမားကအထူးထောက်ပြပြောဆိုပါတယ်
။အာရှအရှေ့အလယ်ပိုင်းဥရောပနဲ့အာဖရိကဒေသတွေကိုကုန်ကြောင်းရေကြောင်းဆက်သွယ်မဲ့27ရာစုနှစ်ပိုလန်မတဲ့တခုအတွက်တရုတ်ရဲ့စီမံကိန်းမှာအထူးကြားတဲ့အခမ်းကဏ္ဍကပါချင်တယ်လို့ဟောင်ကောင်ကျွန်းခေါင်းဆောင်တွေကပြောလိုက်ပါတယ်။တရုတ်ပြည်မကြီးနဲ့အိန္ဒိယနိုင်ငံတွေနဲ့ဟောင်ကောင်အကြားဆက်ဆံရေးကပိုလန်မမဟာဗျူဟာအတွက်ပြည်စုံကောင်းမွန်တဲ့ဝင်ပေါက်တစ်ခုဖြစ်နေတယ်လို့တရုတ်အစိုးရနဲ့နှိစက်တဲ့ပြည်သူ့ပါတီတရဲ့ဥက္ကဋ္ဌနဲ့လွှတ်တော်ကိုယ်စားလှယ် Regional Aid ကဒီသတင်းပတ် VOA နဲ့တွေ့ဆုံမင်းမြတ်ခန့်တစ်ခုမှပြောသွားပါတယ်။ဟောင်ကောင်ဟာအာရှတိုက်တဝမှာရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေကိုတရုတ်ကုမ္ပဏီတွေနဲ့ချိတ်ဆက်ပေးမဲ့စူပါချိတ်ဆက်ရေးမြို့ကြီးတစ်ခုဖြစ်လာမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူး CY Leung ကဇန်နဝါရီလကခမန်းပြောဆိုထားတာကိုလည်း Miss Regina Ip ကထပ်ပြောပါရယ်တရုတ်နိုင်ငံရဲ့ပတ်လန်ကြီးတစ်ခုလမ်းမကြီးတစ်ခုမဟာဗျူဟာမှာနိုင်ငံပေါင်း65နိုင်ငံနဲ့လူဦးရေပေါင်း 4.4 ဘီလီယံအကျုံးဝင်နေပါရယ်ပိုလန်မှာအဟောင်းတစ်လျှောက်မှာစိတ်ကန်းတွေအခြေခံအဆောက်အုံတွေလမ်းတွေနဲ့ယထာလမ်းတွေတိဆောက်ရေးကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်မဲ့အစီအစဉ်တွေပါဝင်ပါရယ်
ဂျာမနီနိုင်ငံဘာလင်မြို့ကအမေရိကန်တန်ယုံအပြင်ဘက်မှာဒီကနေ့မနေ့ပိုင်းကအလုံရင်းဝန်ထမ်းတူကိုတိုက်ခိုက်ပြီးသူ့မှာဘုံးတစ်လုံးပါတယ်လို့လိန်ပြောတဲ့ဂျာမန်နိုင်ငံသားတူကိုဖမ်းဆီးလိုက်ပါတယ်။အသက်23နှစ်အရွယ်အဲ့ဒီလူဟာလက်ဆွဲအိတ်တစ်လုံးကိုတန်ယုံနဲ့ယူသွားဖို့ကြိုးစားပေမဲ့ဝန်ခွင့်မရခဲ့ပါဘူး။လုံခြုံရေးဝန်ထမ်းကိုထုတ်ကြည့်ပြီးတဲ့နောက်သူ့ကိုဖမ်းလိုက်တာမှာတန်ယုံဝန်ပေါင်းမှချခဲ့တဲ့လက်ဆွဲအိတ်ထဲမှာဘုံးတစ်လုံးထားခဲ့တယ်ဆိုပြီးသူကရဲကိုပြောတာပါ။တန်ယုံပတ်ဝန်းကျင်ကိုရှင်းလိုက်ပြီးလက်ဆွဲအိတ်ကိုရဲတပ်ဖွဲ့ကရှာပြီးမဲ့တကူရေသုံးပစ္စည်းတွေကိုပဲတွေ့ရပါတယ်။အဲ့ဒီလူဟာစိတ်ပိုင်းဆိုင်ရာချိုးရင်းနေတယ်လို့ရတပ်ဖွဲ့ပြောခွင့်ရသူတူကပြောပေမဲ့အဲ့ဒီလူဘယ်သူပြောပါဆိုတာကိုတော့အသေးစိတ်မပြောပါဘူး
။ဂျပန်နိုင်ငံမှာလူပေါင်း 18,000 သေဆုံးခဲ့ရတဲ့ဆူနာမီရေလိုင်းသင့်9နှစ်မြောက်ဝန်내ဖွဲ့အထိမ်းအမှတ်ကျင်းပကြပါတယ်။ဂျပန်နိုင်ငံရဲ့အရှေ့မြောက်ဘက်ကန်ယိုရန်ကိုဆူနာမီရေလိုင်းရိုက်ခတ်ခဲ့တဲ့အချိန်အတိအကျမှာဂျပန်ကောင်းဆောင်တွေခဏတိတ်ဆိတ်ငြိမ်သက်ပြီးတော့ဝန်내ချင်းအထိမ်းအမှတ်ပြုပါရယ်။အပြက်စီတချို့ဟာခုချိန်ထိရှိနေတော့မှာဂျပန်မြောက်ပိုင်းမှာပြန်လည်တိဆောက်ရေးလုပ်ငန်းတွေအရှိန်မြင့်တိုးမြင့်လှုပ်ဆောင်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကကတိပြုပြောဆိုထားပါရယ်။အဲ့ဒီမှာငလင်ကြီးလှုပ်ပြီးတော့ဆူနာမီရေလိုင်းတွေပေါ်လာတာကြောင့်ဖူကူရှိမားဒိုင်ချီနျူကလ িয়ার ထအားပေးဆက်ယုံထိခိုက်ပျက်စီးရတာပါ။မိသားစုတွေနဲ့တက်ကြီးရွယ်အိုတွေထောင်ပေါင်းများစွာဟာခုချိန်ထိသူတို့ရဲ့အိုးအိမ်တွေစီကိုမပြန်နိုင်ရသေးဘူးလို့ဂျပန်ချက်ချင်းနေအဖွဲ့ကပြောပါရယ်။
သိပ္ပံပညာရှင်တွေဟာဇီကာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့နေ့စဉ်လိုအသည့်အသည့်တွေရှာဖွေတွေ့ရှိနေပါတယ်။သူတို့တွေပိုပြီးတည်လာလေဒီဗိုင်းရပ်စ်ဟာပိုပြီးကြောက်စရာကောင်းတွေဖြစ်လာနေပါတယ်။ဇီကာဗိုင်းရပ်စ်ကိုထိန်းချုပ်ဖို့မြန်ဆန်တဲ့ဒါမှမဟုတ်လွယ်ကူတဲ့နည်းလမ်းဆိုတာမျိုးမရှိဘူးလို့အမေရိကန်ယောဂဗိုလ်ထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ညွှန်ကြားရေးမှူးဒေါက်တာတွန်ဖရိုက်ဒန်ကကြာသပတေးနေ့မှာပြောပါတယ်။မြန်နေဆိုတဲ့တခုတီးသောအချက်ကတော့ကိုယ့်ကိုယောဂဗိုလ်ကူးစေနိုင်တဲ့ချင်ကိုက်တဲ့ကိစ္စပဲရှိတယ်လို့သူကဆိုပါတယ်။ဇီကာဗိုင်းရပ်စ်ကိုအများပြည်သူကျန်းမာရေးဆိုင်ရာရေးပေါ်အခြေအနေဖြင့်ကမ္ဘာကျန်းမာရေးအဖွဲ့ WHO ကကြေညာခဲ့ပြီးချိန်ကလေးကအကျောတည်တွက်ချပါရယောဂနဲ့လူကြီးတွေမှာအုံနောက်ထိခိုက်ပျက်စီးတဲ့ယောဂတွေဟာဒီဗိုင်းရပ်စ်နဲ့ဆက်စပ်တယ်လို့သိပ္ပံပညာရှင်တွေကပြောထားပါတယ်။ဒါပေမဲ့ဇီကာဗိုင်းရပ်စ်ပိုးရဲ့ကြောက်စရာအကောင်းဆုံးအန္တရာယ်ကတော့သတိသားလောင်းတွေရဲ့ဖွံ့ဖြိုးတိုးတက်မှုထိခိုက်တဲ့အပိုင်းပါ။အုံနောက်ဖွံ့ဖြိုးတိုးတက်အောင်စုဖွဲ့ပေးတဲ့အဓိကကလပ်စီးတွေကိုဇီကာဗိုင်းရပ်စ်ပိုးဝင်ရောက်ပြီးတပ်ပစ်နိုင်တယ်ဆိုတာအမေရိကန်ပြည်ထောင်စုဘယ်ဒီမိုမျိုး Johns Hopkins စေတုလေသနာဌာနရဲ့လေ့လာချက်တခုမှတွေ့ထားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိတဲ့နန်းလောင်တို့ကကြင်ညာပေးခဲ့တာပါဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်အခုတော့လွတ်တော်နေရစလုံးကဒုသမတမဲပေးရွေးချယ်ရင်းနဲ့အနိုင်ရသူတွေပုံအမြင်သဘောထားတွေကိုအရင်ဦးဆုံးတင်ပြခြင်းပါတယ်။လွတ်တော်နေရသမတရွေးချယ်ရေးအစုအဖွဲ့တွေမှာဒုသမတတွေကိုမဲပေးရွေးချယ်ရမှာ NLD ပါတီကအဆိုပြုထားသူနှုတ်ဦးပဲအပြတ်တအနိုင်ရခဲ့ပါတယ်။သမတရွေးချယ်ရေးတက်မတော်အစုအဖွဲ့ဘက်ကတော့လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေကိုဒုတိယသမတအဖြစ်ရွေးချယ်လိုက်တာကြောင့်ဒုသမတ၃ဦးထွက်ပေါ်လာပါပြီ။သမရရွေးချယ်မှုဆိုင်ရာအတွက်တည်င်းယူဖို့နေပြည်တော်ကိုရောက်နေတဲ့ VOA တည်င်းတော်မမေခါကတည်င်းပြဖို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒုသမရအသီးသီးကိုသမရရွေးချယ်ရေးဆိုင်ရာပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်အစုအဖွဲ့တွေကဒီကနေ့မှမဲခွဲရွေးချယ်ခဲ့တာဖြစ်ပါတယ်။မနေ့ကလွတ်တော်နေ့ရက်မှာဒုတိယသမရလောင်းအမည်စင်းတင်သွင်းခဲ့တာမှာအနိုင်ရ NLD ပါတီအပြင်ကြံ့ခိုင်ရေးပါတီကပါဒုသမရလောင်းအမည်စင်းတွေတင်သွင်းခဲ့တာကြောင့်အခုလိုမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီလိုမဲခွဲတာမှာပြည်သူ့လွတ်တော်စုဖွဲ့မှာတော့စန္ဒာမဲပေးနိုင်သူအရေအတွက်318ယောက်မှာ NLD ပါတီကတင်သွင်းတဲ့ဦးထင်ကျော်က284မဲရခဲ့ပြီးကြံ့ခိုင်ရေးပါတီကတင်သွင်းတဲ့လက်ရှိဒုသမရဒေါက်တာဆိုင်းမောက်ခန့်ကတော့29မဲသာရရှိခဲ့ပါတယ်။ပင်မဲကတော့14မဲထွက်ခဲ့ပါတယ်။ဒီလို NLD ပါတီကမဲအပြတ်အသတ်နိုင်ရရှိခဲ့တဲ့အပေါ်ကြံ့ခိုင်ရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကုတ်ကိုနိုင်ကတော့ရွေးချယ်မှုအပေါ်မှာသူ့အမြင်ကိုအခုလိုပြောပြပါတယ်။
ဒါတော့ဟိုပါတီအနေနဲ့တင်မြောက်တယ်ဆိုတာတဲ့ကျွန်တော်တို့ဒီလွတ်တော်ထဲမှာရောက်လာတဲ့ကိုယ်စားလှယ်တွေကဒါပြည်သူကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပဲအဲ့တော့ပြည်သူရွေးချယ်ထားတဲ့ကိုယ်စားလှယ်အများစုကနေပြီးတော့ရွေးချယ်လိုက်တဲ့ပုဂ္ဂိုလ်ကအားလုံးကကျွန်တော်တို့လက်ခံကြရမှာ
သမရရွေးချယ်ရေးဆိုင်ရာအမျိုးသားလွတ်တော်အစုဖွဲ့မှာတော့စန္ဒာမဲပေးနိုင်သူအရေအတွက်168ယောက်မှာNLD ပါတီကတင်သွင်းတဲ့ NLD အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဟင်နရီဗန်ဒီယူက148မဲရရှိခဲ့ပြီးကြံ့ခိုင်ရေးပါတီကတင်သွင်းတဲ့အရင်အမျိုးသားလွတ်တော်ဥက္ကဋ္ဌဟောင်းနဲ့ဖြစ်လက်ရှိအမျိုးသားလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးခင်အောင်မြင့်ကတော့73မဲသာရရှိခဲ့ပါတယ်။ပင်မဲ6မဲထွက်ခဲ့ပါတယ်။မဲအရေအတွက်အသားနဲ့အမျိုးသားလွတ်တော်အစုအဖွဲ့ကတင်သွင်းတဲ့ဒုသမရဖြစ်ဦးဟင်နရီဗန်ဒီယူကိုရွေးချယ်ခဲ့တာဖြစ်ပါတယ်။လက်ရှိသမရအရေးချင်းစစ်စစ်ရေးအဖွဲ့မှလွတ်တော်နေရာလုံးကဥက္ကဋ္ဌဒီဥက္ကဋ္ဌတွေနောက်ပြီးဖြွတ်တော်နေရက်ကရွေးချယ်ထားတဲ့ဖြွတ်တော်ကိုယ်စားလှယ်2ဦးတက်မတော်သားဘက်ကရွေးချယ်ထားတဲ့တက်မတော်သားကိုယ်စားလှယ်2ဦးစုစုပေါင်း9ဦးကစစ်စစ်ရွေးချယ်သွားမှာဖြစ်ပါတယ်ဒီစစ်စစ်ရွေးချယ်ရေးဖွဲ့မှာပါဝင်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကရွေးချယ်မဲ့စည်းမျဉ်းတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်အထူးသဖြင့်ဒီနိုင်ငံသားဖြစ်မှုပေါ့နိုင်ငံသားဖြစ်မှုမှာကာယကံရှင်ရဲ့နိုင်ငံသားဖြစ်မှုသူ့ရဲ့ဒီပညာအရေးချင်းเนาะသူ့ရဲ့ပညာရရှင်းပါမယ်မပေါ်နေနေပါမယ်ပေါ့เนาะသူ့ရဲ့အလုပ်ကံနေပါမယ်ဒီအရာစစ်စစ်နေပေါ့ဒါကသူ့ရဲ့မိသားစုဇနီးခင်ပေါ့နောက်တစ်ခါသားသမီးတွေသူတို့နဲ့သူတို့ဆိုတာကျွန်တော်တို့ဒီမိအိုတွေမှာဖော်ပြထားတဲ့အချက်တွေနဲ့ကိုက်ညီချင်းရှိမရှိစစ်စစ်ပါမယ်ပေါ့ဒါပမာဆုံးအချက်ပေါ့เนาะဒုတိယသမရကြတော့ဒါထပ်ပြီးတော့ဟိုပို့ပြီးတော့နည်းနည်းလေးအသေးစိတ်စစ်စစ်တဲ့သဘောမျိုးတော့ပဲဖြစ်မှာပါဟိုသူတို့ဥပဒေကြီးအရာအနည်းဥပဒေကြီးဖော်ပြထားတဲ့အတိုင်းမျိုးပုံမှန်26 29 28တို့ဖော်ပြထားပါတယ်ဒီတိုင်းစစ်စစ်စစ်ရပါမှာဒါလိုအပ်လို့ရှိရင်လည်းကာယကံရှင်ကိုမေးဖို့လိုတယ်တစ်ချက်ပေါ့နောက်လိုအပ်လို့ရှိရင်သက်ဆိုင်ရာဌာနတွေအဖွဲ့အစည်းတွေလည်းမေးဖို့လိုတယ်ဒီကတော့သူစစ်စစ်မဲ့ပုံစံလေးပေါ့နော်အားလုံးလေးပေါ့ရှိပါတယ်အဲ့တိုင်းပဲကျွန်တော်တို့စစ်စစ်သွားဖို့ရှိပါတယ်
Lashi Tema, Tamrodan, Supega, Trubega, Yuiche, Tare, Tutamra, Pit, Lashi Yangon, Diamond, Dito, Umi, Sugo, Tikanibe, Yuiche, like Bari, Dilu Yuiche, like De Poma, Weaver Movie, and Mumu Traponi, Le Shibari, Tamroda Peka, Yuiche, like De Tutamrane, Patabi, Numan and Ye Lila, don't that to Usi to Aminga Kulu, don't that your soul like Bari.
အကျိုးစီးပွားဆိုင်ရာကိစ္စတွေအတော်များများကသမ္မတနဲ့ဒီအနေဒီအစိုးရအဖွဲ့ဝင်တွေကိုရောက်လာလိမ့်မယ်ရောက်လာလိမ့်မယ်ဆိုတဲ့ခါကျတော့ဒီအရင်စစ်ဘူးကျောင်းဟောင်းကြီးတွေအနောက်ဆုံးကျန်ရစ်သွားတဲ့အကျိုးစီးပွားတွေကိစ္စဆိုတာအများကြီးကျန်ရစ်တယ်ဆိုတော့ဒါတွေကိုပြန်ပြီးတော့ကာကွယ်ဖို့ပြန်ကင်ကွယ်ဖို့ဆိုရင်ဟိုပြည်နယ်ဝန်ကြီးချုပ်တိုင်းဝန်ကြီးချုပ်အဆင့်ရောက်ပြီ ရဲ့နေရာပဲဖြစ်နေတယ်ပဲသူသမ္မတတစ်ကအဲ့ဒါမျိုးကင်ကယ်နိုင်တဲ့ခါကျတော့ကျွန်တော်ဘုရုံမြစ်ဆွေကအရင်စစ်စွာလက်ထက်ကလေးကတာဝန်လေးကြီးကြီးမားမားတွေယူခဲ့တယ်လက်ရှိချိန်ထိလည်းအကျိုးကြီးမားတွေနဲ့ပတ်သက်ပြီးတော့မှအများကြီးသူကဟိုကင်ကယ်ထားတဲ့ဟာတွေရှိတဲ့ခါကျတော့သူ့ကိုအဓိကထားပြီးတော့အကျိုးကြီးမားတွေကိုကာကွယ်စောင့်ရှောက်ဖို့သူ့ကိုသူသမ္မတခန့်လိုက်တယ်လို့ထင်ပါတယ
်ခုချိန်မှာတော့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တက်မတော်သားအစုဖွဲ့တို့ကတုတ္တမရတဦးစီရွေးချယ်ပေးလိုက်တာကြောင့်မကြခင်မှာဒီတုတ္တမရတွေကိုတမရအရေးချင်းပြည့်မီချင်းရှိမရှိစီစစ်သွားမှာပါဒီလိုစီစစ်ပြီးရင်မဲခွဲကမဲအများဆုံးရသူကိုနိုင်ငံတော်တမရအဖြစ်ရွေးချယ်သွားမှာဖြစ်တာကြောင့်လာမယ့်မတ်လ15ရက်နေ့မှာပြည်တော်စုလွတ်တော်အစည်းအဝေးကျင်းပပြီးနိုင်ငံတော်တမရရွေးချယ်သွားဖို့ရှိပါတယ
်မမေခအတင်းပေးပို့ခဲ့တာပါရှင်အခုဆက်လက်ပြီးဘိုးကျောက်ကြီးဟောင်းဦးမြင့်ဆွေဟာဘလို့သဘောထားရှိသူမျိုးလဲဆိုတာကိုတင်ပြပေးခြင်းပါတယ်။ဒုတိယဘိုးကျောက်ကြီးဟောင်းဦးမြင့်ဆွေကိုဒုတိယသမ္မတအဖြစ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကအမည်စင်းတင်သွင်းလိုက်ပါတယ်။ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်မှာဒုသမ္မတလောင်းတွေကိုမဲခွဲရွေးချယ်ခဲ့တဲ့ဒီကနေ့မှာအခုလိုအမည်စင်းတင်သွင်းလိုက်တာပါ။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ဒုတိယဘိုးကျောက်ကြီးဟောင်းဦးမြင့်ဆွေဟာဘလို့ပုံကူမျိုးပါလဲဆိုတာကိုကိုအောင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
ဒီကနေ့မနေ့ပိုင်းကနေပြီးတော့မှရှိတဲ့ဆင်ပြူရှင်ခမ်းမမှာတက်မတော်သားလှတ်တော်ကိုယ်စားလှယ်တွေကဒုတိယသမ္မတရွေးချယ်ပွဲအခမ်းအနားကိုကျင်းပပြီးဒုတိယဗိုလ်ချုပ်ကြီးအောင်ဦးမြင့်ဆွေကိုဒုသမ္မတအဖြစ်အမည်စင်းတင်သွင်းလိုက်တာပါဒီအခမ်းအနားကိုတက်မတော်သားကိုယ်စားလှယ်အားလုံးတက်ရောက်ပြီးကန့်ကွက်သူမရှိအတည်ပြုခဲ့ပါတယ်ဒါပေမဲ့လည်းအခုလိုဒုသမ္မတအဖြစ်အမည်စင်းတင်သွင်းခံရတဲ့ဦးမြင့်ဆွေနဲ့ပတ်သက်လို့နိုင်ငံရေးအတိုင်းအဝန်ဘက်ကတော့ဝေဖန်မှုတွေရှိခဲ့ပါတယ်ပထမအကြိမ်ရန်ကုန်တိုင်းဒေသကြီးလှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကလှတ်တော်တွင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ကျမတို့ပြီးခဲ့တဲ့9နှစ်သက်တမ်းမှာဟိုကျမတို့ဟိုဒီအလုပ်သူလက်တွဲပြီးလုပ်လာခဲ့တဲ့အပိုင်းတွေမှာအာကျမတို့ကဒီမိုကရေစီစံသုံးနေဖြစ်တယ်ပေါ့နော်ကိုလင်းမြင်သာမှုလိုတာဝန်ယူမှုလိုတာဝန်ခံမှုလိုကျမတို့ကရှေ့ရှုပြီးတော့မိခုနဲ့မိတဲ့အဆိုတွေတင်နေပေါ့နော်ဒါပေမဲ့အစိုးရဖွဲ့ကိုဥဆောင်သူတယောက်အနေနဲ့ဒီလိုဒီမိုကရေစီစနစ်ရဲ့ဒါအသက်သွေးကြောတွေဖြစ်တဲ့ကိုလင်းမြင်သာမှုလိုတာဝန်ယူမှုတာဝန်ခံမှုလိုအပိုင်းမှာအမြဲတမ်းကိုဟိုအားနေပြီးတော့ပေါ့နော်မိတဲ့မိခုနဲ့မတိကျအောင်ဆောင်လာလေးရှိရပေါ့နော်။အာတခါဟိုမီဒီယာတွေသိချင်တဲ့ကိစ္စတွေလူပြောများတဲ့ကိစ္စတွေဆိုလို့ရှိရင်ဟိုမတိဘလို့ပဲနေပြီးတော့ဟိုခက်တီတီပဲနေတတ်တဲ့သဘောတွေရှိရပေါ့နော်။နောက်တခါဖက်စီဘုတ်အခြေခံဥပဒေကိုအပေါ်မှာသဘောထားတင်းမာတဲ့သဘောထားရက်တည်သူအနေနဲ့သူက
ဒါအပြင်ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့ဆန္ဒပြသူတွေကိုအကြမ်းမဖက်ဖို့အတွက်လွန်ခဲ့တဲ့နှစ်အတွင်းရန်ကုန်မြို့တော်ခမ်းမရှိမှာငင်းကြမ်းစွာဆန္ဒပြသူတွေကိုလက်ပတ်ညီဝစ်တွေကအကြမ်းဖက်ဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လဲဒါဟာဥပဒေကြောင်းအရလွတ်တာဆိုပြီးရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဦးမြင့်ဆွေကဖြေရှင်းခဲ့ကြောင်းဒေါက်တာညွညွသိန်းကပြောပါရတယ်။ဒါလိုအနေထားအောက်မှာပဲဦးမြင့်ဆွေဟာအရင်တက်မတော်ထိတ်တန်းခေါင်းဆောင်တွေနဲ့ယင်းနီးသူဖြစ်တယ်လို့လဲသုံးသပ်မှုတချို့ရှိနေပါတယ်။ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအယ်ဒီတာချုပ်ကုသက်စင်ကသူ့အမြင်ကိုအခုလိုပြောပါရတယ်။
ဒီစီရောရင်းတစ်ခေါက်ကလူတက်မတင်ဖို့စီစီရင်လေးတယ်ပေါ့နော်ဒါပေမဲ့သူအကြောင်းအကျောင်းဒီ59ဆလောက်နဲ့ညှိပြီးတော့မရဘူးပေါ့အာနာရှင်ဟောင်းဖြစ်တဲ့ဘိုးကျော်မူတန်းဆွေရဲ့နော်အဓိကအားကိုးရဖြစ်တယ်လို့ကျွန်တော်တို့ဒီနေ့မှာသိရတယ်ကြဟုတ်လားနိုင်ငံလေးလောက်သူရတယ်ဆက်ဆက်ခါခါပြောကြတယ်အဲ့တော့ဒါကသူ့ကိုရွေးချယ်လိုက်တာဘိုးမူတန်းဆွေအဲ့အင်းစားပေါ့နော်သူကလက်ရှိစစ်တပ်ပေါ်မှာသုံးပြားနှောင်းမှုဉာဏ်ရှိနေသလားဆိုတာတံမြတ်ဖြစ်တယ်ရှိပါတယ်
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥထင်ကျော်နဲ့ဦးဟင်နရီဗန်တီယူရိုကိုဒုတိယသမ္မတရေအဖြစ်အဆိုတင်သွင်းပြီးနောက်ဒီကနေ့မဲခွဲဆုံးဖြတ်အတည်ပြုခဲ့ပါရယ်သစ္စာရှိမှုအစည်းကမ်းလိုက်နာမှုအများလေးစားရလောက်တဲ့အရေးချင်းအပြင်တိုင်းရင်းသားတွေရဲ့အခွင့်အရေးပေါ်လေးစားမှုရှိကြောင်းပြသတဲ့အနေနဲ့သူတို့နှစ်ဦးကိုရွေးချယ်လိုက်တာလို့ NLD ပါတီဘက်ကတော့ပြောဆိုထားတာပါတမရသားကိုယ်စားလှယ်တွေတင်မြှောက်တဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေရဲ့အနေထားရရောဘလောက်အထိအောင်လှမ်းမှုမှုရှိနေမှာပါလဲနိုင်ငံရေးလေလာသုံးသက်တဲ့ဆောင်းပါးတွေရေးနေတဲ့ကိုဝါက
ဒါဦးမြင့်ဆွေကရန်ကုန်တိုင်းဒေသဝန်ကြီးချုပ်အနေနဲ့လုံဆောင်ခဲ့တဲ့ကာလအတွင်းမှာထူးခြားတဲ့လုံဆောင်မှုဆိုပြီးတော့ပြောပရ
ငငရဲမလာကိုရဲ့နေတော့ကတော့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်ကြီးမင်းအောင်လန်ကနိုင်ငံတော်ကာကွယ်တက်ကတော်မှာမိန့်ခွန်းပြောကြားရမှာပါတီစုံဒီမိုကရေစီစနစ်ကိုသွားနေတဲ့လမ်းကြောင်းဒုတိယအဆင့်မှာလက်ရှိအခြေအနေကနေရင်းရမှုကိုလက်မခံနိုင်ဘူးလို့ပြောကြားပြီးနောက်ပိုင်းဦးမြင့်စွေကိုအခုလိုရွေးချယ်တင်မြှောက်လိုက်တာကြောင့်သူဟာတက်မတော်ရဲ့ဆန္ဒကိုဖြည့်ဆည်းပေးနိုင်မဲ့သူတဦးဖြစ်လေသုံးသပ်မှုတချို့ရှိနေပါတယ်ဗိုလ်ချုပ်ကြီးအောင်ဦးမြင့်စွေဟာတက်မမှုတိုင်းမှုနဲ့တက်မတော်လုံခြုံရေးရာကောင်စီဥက္ကဋ္ဌတာဝန်အပြင်တက်မတော်စစ်ဖက်ရေးရာလုံခြုံရေးအဖွဲ့ရဲ့အစိမ့်မြင့်တာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်မှာဖြစ်ပွားခဲ့တဲ့တန်ဃာတော်တွေရဲ့ရွှေဝါရောင်တော်လှန်ရေးကိုအကြမ်းဖက်နှိမ်နင်းရမှာလဲအဓိကတာဝန်ရှိသူတဦးဖြစ်တယ်လို့ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျာ
ဗိုလ်ချုပ်ကြီးဟာဦးမြင့်စွေဟာဘလို့သဘောမျိုးရှိတယ်လဲဆိုတာကိုကိုအောင်အောင်မေးမြန်းတင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေထပ်မံဖြစ်ပွားတဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာရွေးကောက်ပွဲပြီးအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအစိုးရဖွဲ့နိုင်ခြင်းရှိလာပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပိုအားကောင်းလာမယ်လို့မျှော်လင့်ချက်တွေရှိနေတဲ့တချိန်တည်းမှာပဲမြန်မာတပ်မတော်ကနေတိုင်းရင်းသားဒေသတွေမှာစစ်အင်အားဖြစ်တင်းပြီးထိုးစစ်ဆင်မှုတွေပြုလုပ်နေတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ကြားတိုက်ပွဲပြန်လည်ဖြစ်ပွားလာနေတယ်လို့တခြားပအောင်ပလောက်တောင်ပလောင်ရခိုင်တမတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့တွေကိုလည်းထိုးစစ်ဆင်နေစေဖြစ်ပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေစိုက်သတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကာလအတန်ကြာတိုက်ပွဲရပ်တန့်နေတဲ့မြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော် SSPP SSC တို့ဟာရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်ထဲမှာတကြောပြန်တိုက်ပွဲဖြစ်ပွားလာနေပါတယ်။မိုးမိတ်မြို့အရှေ့မြောက်ဘက်3မိုင်ကွာတရက်ချူရွာနဲ့ညောင်ပင်နီရွာကြားဗုဒ္ဓဦးနေတို့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်ဒေဆုမှုတွေရှိခဲ့တယ်လို့နေမြေခံမြောက်ပိုင်းရှမ်းပြည်တပ်မတော်စစ်ဘက်ရာရှိသူကရှမ်းဘာသာနဲ့အခုလိုပြောပါတယ
်။အန်ဂျီကနဲရေကန်ဖိုင်အော့မင်းမီဒီယန်ဝေါက်3လောက်တော့ပင်ဖိုင်ของနမ်မစ်ရေကန်ဒီနာဝန်ကောင်ဝမ်မင်း
ယူပြောရတာကတော့မိုးမိတ်မြို့ရှစ်ဘက်3မိုင်กว่าမှာဖြစ်တာ။နတ်မိန်ချောင်းမြောက်ဘက်ချမ်းပေါ့မက်မုံစိန်ရွာနဲ့မိုက်ညောင်လျံရွာချမ်းမှာအခုအဲ့ဒီရွာကရာသွားတွေထွက်ပြေးကုန်ပြီ။အစိုးရဘက်ကလည်းတိတ်တယ်ဘလောက်တိတ်တယ်လို့မသိဘူး။ကျွန်တော်တို့ဘက်ကတော့2ယောက်ကြဆုံးသွားတဲ့ဆိုပြီးရှမ်းဘာသာနဲ့ပြောဆိုသွားတာပါ။မြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့ဟာ2015ခုနှစ်ဒီဇင်ဘာလတုန်းကအပြစ်ခံရစဲရေးတွေ့ဆုံဆွေးနွေးရေးပြီးတိုက်ပွဲရပ်တန့်နေရာကနေအခုမတ်လ9ရက်နေ့မှာတကြောပြန်တိုက်ပွဲဖြစ်ပွားလာတာပါမုံမိတ်မြို့နယ်တွင်တိုက်ပွဲဖြစ်ပွားမှုကိုကြားသိရပေမဲ့အသေးစိတ်ကိုမသိရှိသေးဘူးလို့မြောက်ပိုင်းရှမ်းပြည်တမတော်ပြောရေးဆိုခွင့်ရှိသူဘုံမူကြီးပိန်ဖကဆိုပါတယ်လက်ရှိရှမ်းပြည်နယ်တွင်မှာမြမတမတော်ကနေစင်အားတိုးချဲ့လာတဲ့အနေအထားကြောင့်ထိုးစစ်ပေါ်မူတည်ပြီးပဋိပက္ခဖြစ်ပွားနိုင်တယ်လို့လဲဘုံမူကြီးပိန်ဖကအခုလိုပြောပါတယ်
ဒီလိုအဲ့ဒီမြောက်ပိုင်းကိုစစ်စင်ရေးလို့နေတယ်အဲ့ဒီနန်ဆန်ဒတ်တိုင်းဘုံခန်ဒတ်တိုင်းမင်းကိုဘယ်ပိုင်းစေအားတို့ချေရဲ့ဒါထိုးစစ်ပေါ်မှာမူတည်ပါလိမ့်မယ
်အလားတူရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲကုတ်ခိုင်နန့်ဆန်မန်တုံမြို့နယ်တွင်းမှာမြမတမတော်နဲ့တောင်းပလောင်တီအန်နယ်လီတို့မလတ်ဆိုင်ပိုင်းတို့ကစပြီးခုထိဆက်တိုက်ဆူဆူလို့တိုက်ပွဲဖြစ်ပွားနေစေလို့လဲတီအန်နယ်လီပြန်ကြားရေးရာရှိဘူကြီးတိုက်ကျော်ကပြောပါတယ်
ဘယ်ဘွယ်ရောဒီတိုင်းဖြစ်တယ်ဒီမတ်လာတည့်ရနေ့ကနေစမှာဒီနေ့ဖြစ်ကုန်တာဒီနေ့ဆိုကြတော့အထူးသဖြင့်ကတော့မန်တုံရဲ့နမ်ဆန်ရဲ့ဒီကြောင့်မဲ့နမ်ခမ်းရဲ့တောက်လျှောက်ဒီတပ်ပွဲလေးကဖြစ်တယ်သူရတော့သူစီကတက်လာတယ်အာတမရီထမန်ကြီးကဖြစ်ထားတယ်အဲ့မှာမတ်လာဆာမန်ရောက်တဲ့ချိန်ကျွန်တော်တို့တော့ဆာမန်ကြီးကဖြစ်နေအကြောင်းမူတပ်ပွဲတည်မှုပုံများလာ
ကိုခိုင်မြို့နယ်သွင်းမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ငုံငန်းနဲ့ဂျရန်ကျွရသား600နီးပါးဟာနမ်ဖက်ကကျွရဘက်ကိုစစ်ပြေးတုကတဲ့ဖြစ်နေတိမ်းရှောင်နေကြရပါတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းမုံကိုဖောင်းဆိုင်နဲ့မုံဘော်ဒေသတွေမှာ KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့ကနေတပ်မ6နယ်မြေဖြစ်ပိုင်ရင်တိုးချက်တပ်မှတ်ပြီးနောက်ပိုင်းမှာမြမတမတော်ကနေထိုးစစ်ဆင်မှုတွေပုံမှုပြုလုပ်လာပြီးတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်။ရှမ်းပြည်နယ်သွင်းမှာတမကရခိုင်ပြည်နယ်သွင်းမှာလည်းမြမတမတော်နဲ့ရခိုင်တမတော်တို့ကြားမှာစစ်ရေးတင်းမာနေစေချိန်နေမှာရှိပါတယ်။မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲပြီးတောင်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအစိုးရဖွဲ့နိုင်တဲ့အခြေအနေမျိုးမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့ပဋိပက္ခတွေကိုညှိနှိုင်းဖြေရှင်းနိုင်လိမ့်မယ်လို့လည်းတိုင်းရင်းသားဖွဲ့တွေကမျှော်လင့်နေကြတာပါဒါပေမဲ့မြန်မာတပ်မတော်ဘက်ကနေတိုင်းရင်းသားဒေသတွေမှာစစ်အာတိုးချဲ့လာပြီးထိုးစစ်ဆင်မှုတွေပြုလုပ်နေတာဟာလက်ရှိတည်ဆောက်နေတဲ့ငြိမ်းချမ်းရေးကိုတမင်ရည်ရွယ်ဖျက်ဆီးနေတယ်လို့ယူဆကြောင်းရခိုင်တပ်မတော် AA ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ်
ူကတိတ်တက်လာလို့ရှိရင်တော့ညီမရဲ့ဆွေးနွေးခွေးတွေကချိတ်ဆက်ပြီးတော့အရှင်ဟုံကောင်းကောင်းနဲ့သွားမယ်လို့မျှော်လင့်ထားတာဒါမဲ့လို့ဓမ္မတံတော်ကနေပြီးတော့အင်အားအလုံးကြီးလေးနေပြီးတော့စိုးစိတ်ဆင်လာတဲ့အခါကျတော့နော်သူတို့ဘက်ကညီမရဲ့ကိုဒီချက်ချင်းချင်းနဲ့ကြည့်ချင်အောင်လုပ်နေသလားဆိုတဲ့ဥစ္စာမျိုးတွေလေးတုံးတက်လို့ရတာပေါ့လေခုလက်ရှိလုပ်နေတဲ့အတိုင်းကြနဲ့ဆိုလို့ရှိရင်တော့နော်တကယ်ယုံကြည်မှုတွေဖြစ်လာနိုင်တဲ့အခါတော့ဟိုနည်းနည်းဝေးနေဦးမှာပေါ့နော်
မြမသမတော်အနေနဲ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာရှိတဲ့လက်နက်ကင်ဖွဲ့တွေကိုရှင်းလင်းသွားမယ်လို့ကာကွယ်ရေးဝန်ကြီးဌာနကနေဖေဖော်ဝါရီ24ရက်စွဲနဲ့နိုင်ငံပိုင်သတင်းစာထဲမှာရေးသားဖော်ပြပြီးနောက်ပိုင်းအင်အားလုံးရင်းသိုးချက်နေရာယူလာတာလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကုန်းအင်းသတင်းပေးပို့ခဲ့တာပါရှင်။အခုတော့ရန်ကုန်မှာမှုရစ်ဆေးဝါးအများပြားထမှန်ဖန်ဆီးရမိတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ရန်ကုန်မြို့တကုံမြို့တင်မြောက်ပိုင်းမှာတပ်သန်း 2,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေကိုမတ်လ10ရက်နေ့မှာဖမ်းဆီးရမိခဲ့တယ်လို့ရန်ကုန်တိုင်းမှုရစ်တပ်ဖွဲ့စုကအတည်ပြုပြောဆိုပါတယ်။ဒီစိတ်ကြွဆေးပြားတွေဟာမတ်လ9ရက်နေ့ကရခိုင်ပြည်နယ်မှာဖမ်းမိထားတဲ့စိတ်ကြွဆေးပြားတွေရဲ့တရားခံတွေပဲလို့လည်းဆိုပါတယ်။အပြည့်စုံကိုတော့ VOA သတင်းတော်မတ်တင်ကြီးလင်းကပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ရန်ကုန်တိုင်းဒေသကြီးတကုံမြို့တင်မြောက်ပိုင်းအမှတ်41ရပ်ကွက်ဒဇင်မြိုင်လမ်းကနေအိမ်တအိမ်မှာကြက်တန်း 2,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေကိုမတ်လ10ရက်နေ့ညနေပိုင်းမှာဖမ်းဆီးရမိခဲ့တယ်လို့မူရစ်တပ်ဖွဲ့စု41ရန်ကုန်တိုင်းကတာဝန်ရှိသူတဦးကအခုလိုအတည်ပြုပြောဆိုပါဗျာတ
ကုံမြို့တင်မြောက်ပိုင်းနော်ဆေးပြားရေတွက်ရတော့4,900ပေါ့နော်တန်ဖိုးကတော့အဲ့ဒါတစ်လုံး9,000နဲ့မြောက်လာရင်ရပြီ
မတ်လ9ရက်နေ့ရခိုင်ပြည်နယ်ကြောက်ဖြူမြို့မအီစစ်ကြောရေးဂိတ်မှာလဲစိတ်ကြွဆေးပြား4သိန်းခွဲခန့်ဖမ်းမိခဲ့တာဖြစ်ပြီးအဲ့ဒီတရားခဏရဲ့ခွင်းဆက်အနေနဲ့ရန်ကုန်မြို့တကုံမြို့တဲ့မြောက်ပိုင်းကနေအိမ်မှာထပ်မံဖမ်းဆီးရမိခဲ့တာဖြစ်တယ်လို့တာဝန်ရှိသူကပြောပါတယ်
။တရားခဏကစစ်ပြည်မှာမိတာတယ်နော်။အဲ့ဒီရဲ့ဟိုနေမှာသူတို့ရဲ့အိမ်မင်းစီငားနေတဲ့အိမ်ပေါ့နော်။
စိတ်ကြွဆေးပြားတွေအလုံးအရင်းနဲ့ဖမ်းဆီးရမိတာတွေရဲ့ခွင်းဆက်တွေကိုလည်းဆက်လက်စုံစမ်းစစ်ဆေးနေတယ်လို့တာဝန်ရှိသူကပြောပါတယ်။အခုမတ်လအတွင်းမှာပဲရန်ကုန်တိုင်းဒေသကြီးမရန်ကုန်မြို့နယ်မှာစိတ်ကြွဆေးပြားပေါင်း6သိန်းကျော်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီဖမ်းဆီးမှုရဲ့ခွင်းဆက်အနေနဲ့မန္တလေးမြို့မှာလည်းကွန်တိန်နာနဲ့တိုးလောင်ထားတဲ့ကျပ်ဘီလီယံ30ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေကိုထပ်မံဖမ်းဆီးရမိခဲ့တာပါ။ပြီးခဲ့တဲ့2015ခုနှစ်ဇူလိုင်လတုန်းကလည်းရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်မှာ WY စာတမ်းပါစိတ်ကြွဆေး26တန်းကာလတမို133ဘီလီယံအမေရိကန်ဒေါ်လာတန်း100ကျော်ကိုဖမ်းဆီးရမိခဲ့ပြီးအဲ့ဒီလိုဖမ်းဆီးရမိတာဟာကမ္ဘာပေါ်မှာဒုတိယအများဆုံးဖမ်းဆီးရမိတာလည်းဖြစ်ကြောင်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်နောက်ဆက်တွဲအဖြစ်2015ဩဂုတ်လထဲမှာလည်းစိတ်ကြွဆေးပြား15သိန်းကာလတံမိုးကြက်ငွေတန်း 9,500 ဘူဖန်စီရမိခဲ့ပြီးရန်ကုန်တိုင်းဒေသကြီးအတွင်းဒုတိယအများဆုံးဖန်စီရရှိမှုဖြစ်ပါတယ်ရှင
်ဒရင်ဘတ်တော်ကြာမျောလင်းဆောင်ဆိုင်နေကြရတဲ့ဒုတိယသမ္မတ3ဦးပေါ်ထွက်လာပါပြီနှစ်ပေါင်း50ကျော်အတွင်းပထမဆုံးအဖြစ်ရက်သားစစ်စစ်သမ္မတ2ဦးဆောင်မဲ့အစိုးရအဖွဲ့တည်းမကြခင်ပုံပေါ်လာတော့မှာပါပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တပ်မတော်ကရွေးချယ်ထားတဲ့ဒုတိယသမ္မတတွေနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားပေးပို့နိုင်တယ်လို့ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေကတော့ဖုန်းနံပါတ်က1-239-382-555လေးကိုခေါ်ဆိုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်။တောက်တာနေည VOA မြန်မာပိုင်းအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ထုတ်လွှင့်မယ့်ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နင်းပညာကဏ္ဍအပြင်သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရမှာပါ။အမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
အဲ့ exactly လည်းဖြစ်တယ်ပေါ့နော်အာဘာဖြစ်လို့လဲဆိုတော့ကိုလူမျိုးကို data အတွက်တကယ်ပဲကိုရီမန်းချက်ရီမန်းထားတဲ့အကြောင်းအရာတွေကိုတကယ်လုံနိုင်ပြီးကိုစတင်လုံဆောင်နိုင်ပြီးဆိုတော့အတွက်ကြောင့်တကယ်ပဲ
ဒေါ်နန်မိုခန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုအရင်ဦးဆုံးတင်ပြပေးခြင်းပါတယ်ဒီတစ်ပတ်သုရဆုံလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်အစိုးရရဲ့ Fulbright ပညာသင်ဆုနဲ့အမေရိကန်ပြည်ထောင်စုမှာကျောင်းလာတက်နေတဲ့ဒေါက်တာခေမအောင်ရဲ့တွေ့တုံကိုတင်ဆက်ပေးမှာပါကိုအောင်ကဆက်သွယ်မင်းမြန်တင်ပြထားပါတယ်ရှင်
ဒါတော့ခင်မောင်ကအမေရိကန်ပြည်ထောင်စုကိုလာပြီးတော့ဒီပညာတော်သင်ဆုနဲ့လာပြီးတော့ပေါ့နော်ဒီမှာကျောင်းတက်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့ဟိုဘယ်လိုပညာတော်သင်ဆုနဲ့လာလဲဆိုတဲ့အကြောင်းအရင်ပြပြပြပါလား
ပညာသင်ဆုကိုလျှောက်ပြီးတော့လာတာပါ Fulbright ကတော့တနည်းတစ်ခါ application ခေါ်တာပေါ့နော်အဲ့တော့မလျှောက်ခင်မှာဆိုရင်ဒီ application ကိုဘာတွေလိုအပ်လဲလိုအပ်တဲ့လိုအပ်ချက်တွေကိုတခြားကြည့်ပြီးတော့တခြားပြင်ဆင်ခဲ့ရတယ်ပေါ့နော်ပြင်ဆင်တဲ့အခါမှာ SCG ရတွေပါတယ်ပြီးတော့မှapplication မှာဆိုကျောင်းနေပေါ့နော်ကိုတက်ချင်တဲ့ကျောင်းနေကျောင်းနေမှာဘာတွေပင်လဲပင်ကိုအထူးပြုချင်တဲ့ဘာသာပါလဲအဲ့အရာတွေကိုတိချာ research လုပ်ပြီးတော့မှတိချာပြင်ဆင်ပြီးတော့ရှောက်ရင်ပို့ပြီးတော့ကောင်းပါလေ
ဆိုတော့ဒီဒေါက်တာခေမောင်ကဟိုဆရာဝန်တယောက်ဆိုတဲ့အခါကျတော့အခုဒီမှာဟိုအဓိကဟိုဘာဟိုလာပြီးတော့တင်တာလဲခင်ဗ
ျဟောညီမကဟိုဘော public health ပေါ့ပြည်သူ့ကျန်းမာရေးpublic health ကို master လာတက်တာပ
ါဆိုတော့ပြည်သူ့ကျန်းမာရေးနဲ့ပတ်သက်တဲ့ဟိုလုပ်ငန်းနေပေါ့နော်ပြည်သူ့ကျန်းမာရေးနဲ့ပတ်သက်တဲ့အကြောင်းနည်းနည်းပြပြပေးပါလား
ညီမအကြောင်းပြီးပြီးချင်းအစိုးရအလုံးမဝင်ဖြစ်ဘူးပေါ့နော်မဝင်ဖြစ်တော့ညီမအဲ့မှာအစိုးရမဟုတ်တဲ့အဖွဲ့အစည်းမှာအလုံးလျှောက်လိုက်တယ်လျှောက်လိုက်တော့ရပါပေါ့နော်ညီမလုပ်တာနေစည်းမထားဆရာညာအဖွဲ့ MSF မှာမှာအဲ့မှာလုံရင်းနဲ့မှညီမတိလာတာပါလေဆိုလူတေလူနာတုံးတယောက်တည်းကိုကုနေလို့အဲ့လူနာတုံးတယောက်တည်းအတွက်ပဲအကျိုးရှိမယ်ပေါ့နော်တကယ်တမ်းကျတော့လူနေပါလဲဆိုတော့ဒီလူအများကြီးကိုအကျိုးရှိမဲ့လုပ်ငန်းစဉ်တွေပေါ့အဲ့လုပ်ငန်းစဉ်တွေရာအားနည်းနေတယ်ပေါ့အားနည်းနေဆိုတာပြည်သူ့ကျန်းမာရေးဘက်ကညီမတို့နိုင်ငံလိုအပ်ချက်ရှိနေတယ်အဲ့အဲ့ဟာအတွက်ညီမစိတ်ဝင်စားပြီးတော့ရှောက်ဖြစ်တာပါအ
ခုဒီမှာကမဟာတန်းပေါ့နော်လာတက်တယ်ဆိုတဲ့အခါကျတော့ဒီပြည်သူ့ကျန်းမာရေးနဲ့ပတ်သက်တဲ့ဟိုဘယ်လိုအကြောင်းအရာတွေကိုဒီမှာထပ်ပြီးတော့သင်ကြားပေးလဲ
ညီမနိုင်ငံမှာဒီတိုင်းရိုးရိုးဆောင်ဘွဲ့ပဲရခဲ့တာဆောင်ဘွဲ့ရပြီးတော့မှဒီမှာဟိုလာလောက်တာဟိုညီမနိုင်ငံမှာတော့ပြည်သူ့ကျမကြီးထုကူမဟုတ်ဘူးဒီတိုင်းရိုးရိုးဆောင်မယ်ဆောင်မယ်ပြီးတော့မှဒီရောက်မှဒီပြည်သူ့ကျမကြီးနဲ့ပတ်သက်ပြီးတော့မာစတာလာတက်တာပေါ့နော်အခုညီမကဘာကိုအထူးပြုနေလဲဆိုတော့ဒီ Hopkins မှာဘာရှိလဲဆိုတော့ Health in Crisis နဲ့ Humanitarian Assistance ဆိုတဲ့ Concentration ရှိရဲ့ညီမအဲ့အခုအဲ့ Concentration ကိုယူထားပါတယ်ဟောဆိုညီမအရင်တော့လုတ်ခဲ့တယ်ဟာတွေကလည်း crisis တော့ပြောလို့မရပါပဲ။ဒီနေ့ခက်ခဲတဲ့နေရာတွေပေါ့နော်။နေဘက်တွေ၊ရခိုင်ဘက်တို့၊ကချင်ဘက်တို့မှာလုတ်ခဲ့ရဆိုတော့ညီမအဲ့ဟာစိတ်ဝင်စားလို့အခုအဲ့ဒါအထူးပြုပြီးတော့ယူထားတယ
်။ဟိုအမေရိကမှာဆိုရင်အခုဒီ John Hopkins စေးတက်ကတူကလည်းဒါတော်တော်နာမည်ကြီးတဲ့ဟိုတက်ကတူပါ။ဆိုတဲ့အခါကျတော့အခုဒီမှာဒီမဟာတန်းကိုလာတက်တော့ဘယ်နှစ်နှစ်တက်ရမှာလဲ။နောက်ထပ်ဟိုဘယ်လောက်ဆက်ပြီးတော့တက်ဖို့ကြံပါသေးလဲ။
ညီမရဲ့ program ကဟို7လပဲ7လပဲဆိုအခုမေဆိုရင်ပြီးပြီ
။အော်ဆိုတော့ဒီဘွဲရပြီးသွားတဲ့အခါမှာရောဘာဆက်လုပ်ဖို့ဟိုအစီအစဉ်ရှိပါလဲခင်ဗျ။
ပွဲရပြီးတဲ့အခါမှာတော့ပြန်မယ်ပေါ့နော်မြန်မာနိုင်ငံပြန်မယ်မြန်မာနိုင်ငံပြန်ပြီးတော့မှအခုကိုယူထားတဲ့ဘာသာကတော့ဒီဒီလိုမျိုးသဘောဝဘေးရဲ့နယ်နေမှာဘယ်လိုတုံ့ပြန်မလဲလို့ပြီးတော့မှမတည်ငြိမ်သက်တဲ့နေရာတွေမှာတွေ့ကြုံရတဲ့ကျမရဲ့ပြဿနာတွေကိုဖြေရှင်းတဲ့နည်းလမ်းနေဆိုတော့ကိုတင်ထားတဲ့ဘာသာရပ်ကိုပြန်ပြီးတော့အသုံးချလို့ရမယ်နေရာမျိုးညီမပြန်ရှာမှာပေါ့နော်အဓိကတော့ညီမ NGO တွေမှာပဲရှာဖို့စဉ်းစားထားပါတယ
်ညီမနိုင်ငံမှာဆိုရင်လည်းပဲခုနလို humanitarian crisis ပေါ့ဥမာဒီတိုင်းရင်းသားနေမြေတွေမှာလက်နက်ကင်ပြိပခါတွေဖြစ်ပွားနေတာတွေရှိရဲတခါတလေမှဒီရာသီဥတုကြောင့်သဘာဝဘေးရန်တွေကြောင့်ဟိုဒုက္ခရောက်တဲ့အခြေအနေတွေလည်းအများကြီးရှိတယ်လေဆိုတဲ့အခါကျတော့အခုတင်ကြားခဲ့တဲ့ဒီပညာရဲ့နဲ့ပတ်သက်ပြီးတော့မြန်မာပြည်ပြန်သွားတဲ့အခါမှာဘလောက်အထိအောင်ဟိုအထောက်အကူပြုမယ်လို့ဟိုမျှော်လင့်ထားပါလဲခင်ဗျအ
ဲအဲ့ရပါဘောနော်အဲညီမတိတ်တော့မမျှော်လင့်ရဲဘူးဘာလို့ဆိုတော့အခုညီမလုပ်ခဲ့တဲ့တောက်လျှောက်မှာလဲအဲ့ဟာနဲ့ပတ်သက်တဲ့ position ကိုညီမတိချကောင်းကောင်းမတွေ့ခဲ့ဘူးဘောနော်ဥပမာ disaster response plan လို့ပြောလို့ဆိုရင်ဒါသဘောဘေးရန်နေရာတွေကိုဘယ်လိုတုံ့ပြန်မလဲဘယ်လိုပြင်ဆင်မလဲဆိုတဲ့ဟာတွေကကိုယ်နိုင်ငံမှာအရင်အားနေနေဒါပေမဲ့အဲ့ဟာတွေကိုဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုလုတ်ပိုင်ခွင့်ပေးထားလားဆိုတော့အဲ့လောက်လဲမပေးထားပြန်ဘူးပေါ့နော်မပေးထားတော့နည်းနည်းတော့ရှားတော့ခတ်မယ်ပေါ့နော်ဒါပေမဲ့ညီမတို့နေစင်းသားဆရာများအဖွဲ့မှာဒီအဲ့လိုနေရာမျိုးများရှိခဲ့ရင်တော့ပြန်လျှောက်ဖို့စဉ်းစားထားပါတယ်
ဒါကြောင့်ကျွန်တော်မြန်မာနိုင်ငံသားတွေအနေနဲ့အခုလိုမျိုးဒါနိုင်ငံခြားမှာပြည်ပမှာပညာသင်ကြားခွင့်ရတယ်ဆိုပေမဲ့လည်းပဲတစ်ဖက်မှာခုနလိုဒီပညာရက်ကိုပြန်ပြီးတော့အသုံးချဖို့ဆိုတဲ့အခါမှာလည်းအခက်အခဲတွေရှိတာပေါ့ဆိုတဲ့အခါကျတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဟိုပြောင်းလဲသွားနိုင်ဖို့အတွက်တစုံတရာတိုက်တိုက်တွန်းတွန်းဆောင်ရွက်ဖို့လုပ်ဖို့အစီအစဉ်ရောရှိပါလားခင်ဗျာ
ဒါတော့အဲလုပ်ရမှာပေါ့နော်ဘာလို့ဆိုအခုကပြောင်းလဲမယ်လို့လည်းထင်ပါရဲ့ဘာလို့ဆိုအစိုးရအပြောင်းလဲနေဆောင်တော့ကြမှာဒါပေမဲ့တွန်းလိုက်ပြောင်းလဲဖို့ဆိုတာကတော့ကိုယ့်ရဲ့ role ရှိတယ်ကိုရဲ့နိုင်ငံကဘာလဲဘာအစွဲရှိလဲဆိုတော့ဟိုလူကြီးတွေပြောတာဟိုလူငယ်တွေကနားထောင်မယ်ဆိုတဲ့အစွဲရှိတယ်အဲကိုကတော့လည်းအဲ့လောက်အသက်မကြီးသေးဘူးလို့ထင်တယ်အဲ့တော့ကိုလူငယ်တယောက်အနေနဲ့ပြောနေလဲလူကြီးတွေကအရေးတယူလောက်ပြီးတော့နားထောင်ပါမလားဆိုတဲ့စိုးရင်စိတ်လည်းရှိတယ်ဥပမာအဲ့လိုအယူအဆတွေကအရင်ပြောင်းရမယ်လို့မြင်တယ်ပေါ့နော်
ခုနပြန်ဆက်ရလို့ရှိရင်အမေရိကမှာပညာလာတင်နေဆိုတဲ့အခါကျတော့ပညာဒီမှာတင်ကြားတဲ့အခြေအနေရောအလုံးအစင်ပြေရလားဒီကအတွေ့အကြုံအောင်နည်းနည်းပြောပြပေးပါအောင်ခင်ဗ
ျဟုတ်အလုံးစင်ပြေလားဆိုပထမ3လကတော့တော်တော်ရုန်းကန်ရတာပေါ့နော်ဘာလို့ဆိုတော့ဒီဟိုအပြောင်းလဲပေါ့ပတ်ဝန်းကျင်အပြောင်းလဲပြီးတော့မှကာထာအပြောင်းလဲပြီးတော့မှတင်ကြားတဲ့ပုံစံလဲလုံးဝပြောင်းလဲတော့ပေါ့နော်ဘာလို့ဆိုဥပမာညီမတို့ဒီတကယ်ချင်းဒီမှာများသောအားဖြင့်ဒီကိုလိုပဲတခြားနိုင်ငံကလာပြီးတော့ဒီမှာတင်ကြတဲ့လူတွေနဲ့တကယ်ချင်းဖြစ်တာများတယ်ပေါ့နော်သူတို့နဲ့အစကားပြောပြကြတဲ့အခါကျရင်ဗာပြောလို့ဆိုကိုရင်းနိုင်ငံဒီမှာများသောအားဖြင့်အဲ့ဒီတကယ်ချင်းတွေကလည်းများသောအားဖြင့်ဒီအားရှဘက်ကလူတွေများတာပေါ့နော်အဲ့တော့ကိုရင်းနိုင်ငံမှာဆိုရင်ကိုတို့ရဲ့ပညာရေးဒီပါလဲဆိုတော့ဖျားတာပြောမယ်ဒါပြောတာအလွတ်ကျက်အလွတ်ကျက်ပြီးတော့ပြန်ရေးပေါ့နော်အဲ့တော့ဗာလဲဆိုတော့ကိုရင်းမှာဗာအားနဲ့လဲဆိုတော့ပြောလိုက်တဲ့လေ့လာလိုက်တဲ့အချက်အလက်တွေကိုကောင်းတယ်မှာပြန်ပြီးတော့ synthesis လုပ်တဲ့ဟာအားနဲ့ရပါတော့တွေးခေါ်တဲ့ဟိုအားနဲ့ရပါအဲ့လိုအားနဲ့ခါမှာဒီမှာဆိုရင်စာသင်ခန်းတွေမှာဆိုရင် professor စာပြောရပါတော့ပြောရခါမှာကျောင်းသားတွေကတက်ခဏတက်ခဏဘာဘာဘာဆိုပြန်ပြီးကိုယ်ဒီမှာကအဲ့လိုပြန်မေးဖို့တော်တော်အချိန်ယူရတယ်ပေါ့နော်အဲ့တော့ဟိုဘာသာစကားအခက်ခဲလဲပါတာပေါ့ပြီးတော့မှကိုယ်ဒီမှာခုနပြောတဲ့အဲ့ synthesis လုပ်တဲ့ဟာလေးအားနဲ့တော့ပြန်မေးရတဲ့ဟာမျိုးအဲ့ဟာအခက်ခဲရောကြုံပါတယ်
โอเคအဲ့တော့နောက်ထပ်ကောဘာမျက်ဖြစ်ဆက်ပြီးတော့ပြောချင်တာရှိပါသေးလဲခင်ဗ
ျဒီလို scholarship တွေဆိုတာအခုဆိုရင်မြန်မာနိုင်ငံမှာလမ်းနေပွင့်ပြီးတော့ဗောနော်ဒီပညာသင်ဆုတွေဆိုတာလည်းအများကြီးဗောနော် New Zealand Aid တို့ပြီးတော့မှ Australia ပြီးတော့ Aus Aid တို့ပြီးတော့ Fulbright ပြီးတော့မှ ADB အများကြီးပဲပညာသင်ဆုတွေရှိရောနော်အဲ့ဒီအကုန်လုံးစူးစမ်းပြီးတော့ရှောက်စေချင်တယ်ပြီးတော့ဒီလိုမျိုး international ဟိုနိုင်ငံသားမှာသင်ရတဲ့ပညာရေးကိုရှင်းကြည့်မှပဲကိုယ်နိုင်ငံကဘာကြီးဘလောက်ထိလိုအပ်နေလဲနောက်ကျနေလဲဆိုတာကိုဒီနေ့သိသွားမှာပေါ့နော်ပညာရေးတယ်မကဘူးတဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ဟာတွေကိုယ်နိုင်ငံကဘလောက်ထိနောက်ကျနေလဲပေါ့အဲ့ဒါလေးဆိုအကုန်သိသွားမှာ
ကိုအောင်စုစည်းတင်ဆက်တဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်လဲရောက်ပါပြီ။ဒေါက်ခင်မြတ်ကစုစည်းတင်ဆက်ထားပါတယ်ရှင်။
ဒီတပတ်တော့အနုမြုပ်ဘုံနဲ့ဟိုက်ဒရိုဂျင်ဘုံတွေရဲ့သဘောတဘာဝတွေကိုနျူကလ িয়ার သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးပါပါ မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံကိုအအောင်မြင်မြင်ဆန်းသတ်နိုင်ပြီလို့ကြေညာလိုက်တာဟာတကမ္ဘာလုံးကိုကိုင်လှုပ်လိုက်တယ်လို့ဖြစ်သွားပါတယ်။ဘာကြောင့်ပါလဲ။သူ့နိုင်ငံတွင်ပြည်သူတွေငတ်မွန်နေချင်းရှေးကိုထိတ်တန့်တင်နေတဲ့ကမ္ဘာပေါ်ကအထူးအကျန်ဆုံးနိုင်ငံတစ်နိုင်ငံရဲ့လက်ထက်မှာဒီလက်နက်တွေရှိနေပြီဆိုရင်ဘာတွေဖြစ်လာနိုင်ပါသလဲ။အနုမြူဘုံရိုးရိုးထက်ဟိုက်ဒ
င်ဒီ radio 33အနုမျိုး uranium 235လို့ခေါ်တဲ့ဒီအနုမျိုးနှစ်ပိုင်းကွဲထွက်သွားပြီးတဲ့အခါမှာဖြစ်ပေါ်လာတဲ့စွမ်းအင်ဖြစ်ပါတယ်အဲ့တော့ uranium 235ဟာလျှက်ရှိအဖိုဓာတ်အမတ်မဲ့တဲ့ပရမာအနုမျိုးလို့ခေါ်တဲ့ neutron နဲ့ပေါင်းပြီးတော့ uranium 236ဖြစ်ဖြစ်ချင်းမှာပဲသူကမတည်ငြိမ်တဲ့အနုမျိုးဖြစ်သွားတယ်အဲ့ဒီအချိန်မှာသူကချက်ချင်းတူတဲ့ပုံပြီးငယ်တဲ့အနုမျိုးတွေဖြစ်တဲ့ barium နဲ့ krypton ဆိုပြီးတော့ကွဲထွက်သွားတယ်ကွဲထွက်သွားတဲ့အချိန်မှာပဲ electron volt တန်180 180လောက်စွန့်အင်ထွက်လာတယ်လင်းရောင်ကအလွန်တရာမှအနုမျိုးဓာတ်ကြွတဲ့အနုမျိုးရောင်ကြီးတွေလည်းထွက်အပူလည်းတအားထွက်လာတာပေါ့
ဒါကပထမအဆင့်ဓာတ်ပြုတ်မှုပါဒီလောက်ပြင်းထန်တဲ့စွန့်အင်တွေထွက်နေချိန်မှာဒီဓာတ်ပြုတ်မှုကဒီနေရာမှာရင်ရက်မနေပါဘူ
းခုနဝင်တိုက်တဲ့လျှက်စစ်မဲ့တဲ့ neutron ကပထမဦးဆုံးစတိုက်လိုက်တဲ့ uranium 235ကနေပြီးတော့တိုက်တိုက်ပြီးချင်းမှာပဲသူကွဲထွက်သွားတဲ့အချိန်မှာသူက neutron နောက်3-4ခုထွက်လာတယ်ပေါ့နော်အဲထွက်လာတဲ့3-4ခုကနေပြီးနောက် uranium 235ကိုနောက်တစ်ခုစင်ကဲစင်ကဲဝင်တိုက်အဲ့လိုစင်ကြဲစင်ကြဲဖြစ်တဲ့ဟာကို chain reaction လို့ခေါ်ပါအဲ့တော့ nuclear ပေါင်းစပ်မှုကို chain reaction ဖြစ်တဲ့နှုတ်ကိုတဖြည်းဖြည်းချင်းထိန်းချုပ်ထားလို့ရှိရင်ထိန်းချုပ်တဲ့ဟို nuclear ဖြစ်စဉ် control reaction ခေါ်ပြီးတော့ဒီ control reaction ကနေပြီးတော့ထွက်လာတဲ့အပူစွမ်းအင်ကတိတ်မြင့်တဲ့အတွက်ဒီအပူစွမ်းအင်ကနေပြီးတော့ရေတွေကိုစူအောင်လို့တာပိုင်တွေကိုလှည့်လိုက်လို့ရှိရင်ရက်စစ်တာထွက်လာတာနောက်သူတည်တနာမှာလည်းငိမ့်ချစွာအသုံးပြုနေတဲ့ဟာတွေအများကြီးပါไอ้ปุยนี่โหดิสิปัญญาโหปะเนา
ะอกุโหลลูตาอจุปุอนุมุซ้วยเองหาทิ้งฉุบโหลยะเลยซ้วยเองมาไม่ทิ้งฉุบเพหล่บไปเลยเองเนาะ
ทิ้งฉุบไม่ท้าเว้ยเนี่ยดิซิงเกซิงเกนิวเคลียร์ดิเชนรีแอคชั่นโกตุตะภาวะอไตตะอ้าเมียนออลงไล่รู้สิเนาะดาอนุมุบงขึ้นตัวปะเนาะปောက်ตัวดาเยโยอนุมุบง
เยโยอนุมุบงเนี่ยไฮโดรเจนบงบากว่าบาดะเลย
သမိုနျူကလ িয়ার ဒါမ်ဟုတ်လို့ရှိလို့ရှင်ဟိုက်ဒရိုဂျင်ပုံးရဲ့အခြေခံကတော့သူ့ရဲ့ပြောင်းပြန်ပေါ့အပေါ်ဆုံးဖြစ်တဲ့အနုမျိုးဟိုက်ဒရိုဂျင်နဲ့အမျိုးတူရဲ့ဒါပေမဲ့သူကနျူထရွန်တစ်လုံးပူပါတဲ့အတွက်ဒါမှမဟုတ်လို့ရှင်နျူထရွန်နှစ်ခုတွဲလိုက်တဲ့အခါကျရင်တစ်လုံးတွဲလို့ရှင်ဒါဂျူတေရီယမ်လို့ခေါ်တယ်နှလုံးတွဲလိုက်တဲ့အခါကျလို့ရှိလို့ရှင်ထရီတီယမ်ဖြစ်ပါတယ်အဲ့တော့အဲ့ဂျူတေရီယမ်နဲ့ဂျူတေရီယမ်ဆိုတာကျွန်တော်တို့ရေလေးလို့လည်းခေါ်ပါတယ်နော် heavy water ဒီရေလေးကိုခေါ်တဲ့ဒီဂျူတေရီယမ်နဲ့ခုနนิวตรอนနှလုံးပါတဲ့ tritium တစ်ခုကအပူချိန်တန်ပေါင်းမြောက်များစွာတန်100နီးပါးလောက်နဲ့ဖိအားအများများလို့ရှင်သူတို့နှစ်ခုပေါင်းသွားပြီး helium အနုမျိုးကိုပြောင်းသွားပြောင်းတာနဲ့တပြိုင်တည်းမှာစွမ်းအင်များအဆမတန်ထွက်လာပါတယ်အဲ့တော့ deuterium နဲ့ tritium ပေါင်းဖို့အတွက်ဒီလောက်မြင့်တဲ့အပူစွမ်းအင်ကိုရဖို့အတွက်ကခုနကပြောတဲ့အနုမျိုးပုံဖောက်လိုက်မှပဲရရှိတဲ့အပူစွမ်းအင်နဲ့ကြီးမားလာတဲ့ဖိအားရနိုင်တဲ့အတွက်ဒီဟိုက်ဒရိုဂျင်ဘုံရဲ့စနစ်တန်ဟာအနုမျိုးဘုံပါဒီအနုမျိုးဘုံရဲ့စွမ်းအင်ပပန္နဘယ်လောက်ရှိသလဲဆိုတဲ့ဟာအဓိကပါလဲဆိုလို့ရှိရင်နျူကလ িয়ার ဖြစ်စဉ်တစ်ခုအရဆိုလို့ရှိလို့ရှိရင်တော့နျူကလ িয়ার ကွဲထွက်မှုဖြစ်စဉ် fission process ကပမာဏကစွမ်းအင်ပုံများတယ်ဒါပေမဲ့ပရမာအနုမျိုးတစ်ခုချင်းစီပေါ့နော်နျူကလ িয়ার စတီကနေထွက်တဲ့စွမ်းအင်တွေတွေ့ရင်တော့ဟိုက်ဒရိုဂျင်ဘုံဖြစ်တဲ့nuclear ပေါင်းစည်းမှု fusion process ကခုနစလောက်ပုံများတဲ့အတွက်စွန့်ရင်တိတ်များပါတယ
်အခုလို hydrogen ဘုံလို့ခေါ်တဲ့တာမိုနျူကလ িয়ার ဘုံကိုတဘာဝမှာတွေ့နိုင်ပါတယ
်ဟို deuterium နဲ့ tritium ပေါင်းစပ်မှုဖြစ်စဉ်ကတဘာဝမှာရှိတယ်ဥမာကျွန်တော်တို့နေပေါ့နော်ဒီစက်ကြဝဠာတွေကနေပေါ်မှာဖြစ်နေတဲ့ဖြစ်စဉ်ကပါလဲဆိုလို့ရှိရင်ဒီ hydrogen လောင်းကြားတွေအမြဲအစင်မပြတ်သူတို့ပေါင်းသွားတဲ့အခါကျတော့အဲ့ဒီကနေကျွန်တော်တို့အလင်းရောင်တို့နေရရတဲ့အပူရောင်ကအဲ့ဒီကနေဖြစ်တဲ့ဖြစ်စဉ်ပါဆိုတော့ဒီ fusion process လို့ခေါ်တဲ့ဒီပေါင်းစည်းမှုဟာသဘာဝမှာရှိနေပြီးသားပါကျယ်ဒီမှာလည်းဒီတိုင်းပဲပေါ့နော
်ဒီဖြစ်စဉ်ကိုရောထိန်းချုပ်ဖို့လုပ်နိုင်ပါပြီလား
ဒီဖြစ်စဉ်က
ထင်းချုပ်လို့ရတဲ့ control reaction လုပ်လို့မရနိုင်သေးဘူးအခုဒီသိပ္ပံပညာရှင်တွေတော်ကိုစူးစမ်းအောင်ရှိပါသေးတယ်အတေးဒါအဲ့လိုထင်းချုပ်တဲ့ fusion reaction ဖြစ်လို့ရှိရင်တော့ hydrogen အနုမြူဓာတ်ပေါင်းဖို့ဟိုရနိုင်ပါတယ် control reaction ကပါလဲဆိုလို့ရှိရင်ကျွန်တော်တို့အခု breeder reactor စေတူတင်နာတုံးတဲ့ဟို research reactor တွေအဲ့ဒီဟာတွေကဒါ control reactor အဲ့ဒါကြတော့အနုမြူပောက်ကွဲမှုပေါ့နော် fission ကနေဖြစ်တာ fusion process ကတော့ control မရလေကျွန်တော်ထင်နေပြနောက်1 20လောက်ဆိုရမယ်အဲ့ကြလို့ရှိရင်တော့ energy abundant ပဲ
သုံးမကုံအောင်များပြလာတဲ့စွမ်းအင်တွေမရခင်မှာဒီလိုစွမ်းအားကြီးတဲ့ပစ္စည်းကိုလက်နဲ့တစ်ဖွဲသုံးချင်သူတွေလက်ထဲရောက်မသွားဘူးအရေးကြီးပါတယ်အခုမြောက်ကိုရီးယားမှာဖောက်ခွဲခဲ့တဲ့ဘုံကိုအမျိုးအစားသေးသေးချာချာခွဲခြားမသိပေမဲ့အားပြင်းတာကတော့တေးကြတယ်လို့ဆိုပါတယ
်မြောက်ကိုရီးယားမှာဖောက်တဲ့ဘုံဟာရူရိုအနုရူဘုံတော့မဟုတ်ဘူးဆိုတာသိတယ်ပါဆိုစွမ်းအင်အများလုံးအကြီးရောဟိုက်ဒရိုဂျင်ဘုံလို့လည်းမပြောနိုင်ဘူးလို့လေ့လာသူတွေကပြောတယ်အဲ့တော့ထင်ကြီးပေးတာပါလေဆိုလို့ချင်းအနုမြူပေါင်းစပ်မှုဖြစ်စေတဲ့ဟိုက်ဒရိုဂျင်လောင်စာဒူတီရီယမ်နဲ့ထရီတီယမ်တွေကိုလောင်စာအဖြစ်သုံးပြီးတော့အနုမြူဘုံကိုဖောက်ခွဲလိုက်တာအဲ့တော့အဲ့လိုထရီတီယမ်နဲ့ဒီဒူတီရီယမ်လောင်စာကိုသုံးပြီးတော့ဒီအနုမြူဘုံဖောက်တဲ့အခါကျတော့ပောက်ကွဲမှုကအရမ်းများတဲ့အတွက်စွမ်းအင်ကလည်းအများကြီးထွက်လာတယ်အဲ့ဒါကြောင့်ဟိုဟိုက်ဒရိုဂျင်ဘုံမဟုတ်တော့လဲဟိုက်ဒရိုဂျင်ဘုံဆန်ဆန်ဘုံကိုဖောက်ဖို့အတွက်စမ်းတက်တယ်လို့နိုင်ငံတော်တော်များများထင်ကြီးပေးပါတယ
်အနုမြူစွမ်းအင်ဟာသုံးဆွဲသူရဲ့လက်ပေါ်မှုတည်ပြီးကောင်းကျိုးဆိုးကျိုးတွေကိုဖြစ်ပေါ်စေပါတယ်
အင်အားကြီးနိုင်ငံတွေဆိုလို့ရှိရင်သူကနိုင်ငံရေးအရာစီးပွားရေးအရာစီးရေးအရာချိန်ချောက်တာစိန်ခေါ်လို့ရတာစကားကန်းကန်းလို့ရတဲ့လက်နဲ့ပိုင်ဆိုင်မှုဖြစ်နေပါတယ်တခြားဘက်ကလည်းတိုင်းပြည်တစ်ပြည်ရဲ့လိုအပ်တဲ့လျှက်စစ်သွန်းအင်တို့မြို့တွေရွာတွေမှာမီးလင်းဖို့နောက်စိတ်ယုံတွေလည်ပတ်ဖို့အတွက်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတာစေပညာစိုက်ပျိုးရေးကန္တာအစငင်းချမ်းစွာအသုံးပြုဖို့အတွက်အနည်းငယ်ဆိုရင်တရားရှိဖို့ကလည်းအလွန်ကိုအရေးကြီးပါတယ
်နျူကလ িয়ার သိပ္ပံပညာရှင်ဒေါက်တာပရိသာတင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်တွင်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့အမျိုးသမီးကန္တာကိုတင်ဆက်ပေးပါမယ်မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်ဂျနီဗာအခြေဆိုင် IPU ကိုနိုင်ငံတကာလွှတ်တော်အမတ်များသမဂ္ဂက2015အမျိုးသမီးများလွှတ်တော်မှာပါဝင်မှုအခမ်းကဏ္ဍပြန်လည်သုံးသပ်ချက်အစီရင်ခံစာကိုထုတ်ပြန်လိုက်ပါတယ်ကမ္ဘာတဝန်းလွှတ်တော်တွေမှာအမျိုးသမီးအမတ်အရေးအတွက်တိုးတက်မှုနှုန်းဟာနှေးကွေးလာတာတွေ့ရပေမယ့်မြန်မာနိုင်ငံအပါအဝင်တချို့နိုင်ငံတွေမှာတော့တိုးတက်မှုတွေတွေ့ကြရတယ်လို့ဖော်ပြထားပါတယ်အကြောင်းစုံကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစုစည်းတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve မနက်ရှိရနေမှာကြက်ရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်ဂျနီဗာခြေဆိုင် IPU ကွန် Inter Parliamentary Union ကကမ္ဘာ့တွန်းလွှတ်တော်တွေမှာအမျိုးသမီးတွေပါဝင်နိုင်မှု2015ပြန်လည်သုံးသပ်ခြင်းအစီရင်ခံစာကိုထုတ်ပြန်ခဲ့ရမှာကမ္ဘာ့တွန်းနိုင်ငံရေးမှာအမျိုးသမီးတွေပါဝင်နိုင်မှုအခန့်ကဏ္ဍကတိတ်တိုးတက်မှုမရှိခဲ့တာတွေ့ရတဲ့အတွက်အမျိုးသမီးတွေအတွက်လူမှုရေးနဲ့စီးပွားရေးအပြောင်းအလဲတွေဖြစ်ပေါ်လာစေမယ့်ကြိုးပမ်းမှုတွေဟာလည်းအဟန်ဒါဒီရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်2015ခုနှစ်မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်မှာနိုင်ငံပေါင်း58နိုင်ငံတို့ဟာလွှတ်တော်ရွေးကောက်ပွဲတွေကျင်းပခဲ့ရမှာတချို့နိုင်ငံတွေမှာအမျိုးသမီးလွှတ်တော်အမတ်တွေရွေးချယ်တင်မြှောက်ခံရမှုနည်းပါးတာတွေရှိခဲ့ပြီးမြန်မာနိုင်ငံအပါအဝင်တချို့နိုင်ငံတွေကြတော့အမျိုးသမီးများလွှတ်တော်မှာရွေးကောက်တင်မြှောက်ခံရမှုဟာတည်သေးသေးတိုးတက်လာတာတွေ့ရပါတယ်ထိပ်က6နိုင်ငံတွေကတော့ပထမဦးဆုံးဆူရီနမ်ဖြစ်ပြီးတိုးတက်မှုက 15.9 ရာခိုင်နှုန်းဒုတိယအီဂျစ်က 12.9 ရာခိုင်နှုန်းတတိယအီသီယိုးပီးယားက 17 ရာခိုင်နှုန်းစတုထမြန်မာနိုင်ငံက 9.5 ရာခိုင်နှုန်းရှိပြီးဆတ်ထမကဗြိတိန်နိုင်ငံ 9.4 ရာခိုင်နှုန်းစသဖြင့်ဖော်ပြထားပါတယ်ကမ္ဘာ့ထွန်းခြုံကြည့်မယ်ဆိုရင်တော့အမျိုးသမီးလွှတ်တော်မှအရေးအတွက်ဟာ 22.6 ရာခိုင်နှုန်းရှိပါတယ်ဒါပေမဲ့လို့လေအမျိုးသမီးတွေလွှတ်တော်မှာပါဝင်နိုင်မှုတိုးတက်မှုဟာဒီနှစ်အတွက်3.5%ခန့်နှုန်းသာရှိတဲ့အတွက်ကြောင့်လေဒါဟာစိတ်ပူပင်စရာဖြစ်တယ်လို့ IPU ကထောက်ပြထားပါတယ်။ဒါကြောင့်လေ SDG လို့တို့ကခေါ်တဲ့
Yishi Kame, Pompumu, Yi Manjadrima, Bawene, Jama Dandu, a Queen Yashi Mugu, Natang Dunse, me, Pimi Naimu, Yatajeha, Atlan Kwawise, Shide Lule, IBU, Nunjai Mu, Karin Jaberga, Piovari. Depemaro, Ayazia, Kaune, Tute Mutiagaro, Kababoma, Luto, Okra, Yarurima, Seshi Yagai no Nibaha, Amute Midri, Pichara, Twea, Bean, Natang Sengagunema, Luto, Okra, Amute Midi. Ms. Jaberga.
Nepal, which is quite emblematic after the adoption of the constitution in the country, Namibia and UAE
being the first country. Nepal, Namibia and UAE, Arab Sobomia Nangamale, Kankebare. UAE Garo, Arab Nangandridema, Parmazon, Amyotami Luto Okatago, Kankede Nangamba.
Kababoma, mute me to do, uye, miazunga, penangamale, a piegaro, rawandava, edima, mute me to do, ma, ye dweha, chausenga, yagai no shida pipari. Mimanangamao, a chi niga, belu shibagre. Natowsenga, November, yuka, buepi, a mute me to do, a madwee, a ye dweha, I be you yet, seeing kanza yaro, aulo do, a mat, dumyan, na se, don't unne, lizard, uga, a mute me to pitchabi. Yanung Apin, Senidatma, Kuni Yagai no Shida Pibari, Telo Domaro, Amania, Dia Chausse, Shinia, Ne, Nase Dunga, Amute Miri, Pijare, Dreja, Yanung Apin, Setong Datma, Kuni Yagai no Shide, Lu, IBU, Seeing Kanzama, Popia, Tavari, Dabian Townsenga, Yuga Wema, Apiata, Nayashi Lady, Muta Democracy, a Puejogani, Ama Amyazu, Bawine, Pidulodo, Dudia Miao, Patama Jing, Siwe Wego, February La Zanga, call you Gayama. Two judges, Diagaro, Yai the Barbri P. One man Chowzo, Miss Anda Nemiga, Enelie Lodo, Guze, Dokin, Tijuego, Yai the Barbri P. Can Achime Pibari? February La Dianiga, Jantisa, Jinsu, Mugule, Yai the Barbriga, Kulu, Time B. Geraba.
Geno. Pizu, Lodo, Guzle, P. ရွေးချယ်ခံရပြီးဖြစ်သဖြင့်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်၏ဥပဒေများကိုလည်းနိုင်ငံတော်များပေါ်စောင့်တည်ယူတည်ဆောက်စောင့်တည်ယူတည်ပါမည် ဤတော်စုမပြုတ်ွဲရေးတိုင်းနာစီလုံးညီညွတ်မှုမပြုတ်ွဲရေးအချုပ်ချာအာနာတိဒခိုင်မြဲရေးတို့ကိုထာဝရစဉ်ဦးထိပ်ပန်းစဉ်ဆောင်ရွက်ပါမည်တို့ပြင်ယခုကျွန်ုပ်ထားဆောင်ပြီးဖြစ်သောတာဝန်ဝတ္တရားများကို
ဆောင်ရွက်မည်ဟုလေးနဲ့တီကြည်စွာပဋိသစ္စာပြုပါသည်ခုလိုတာဝန်ပြည့်ချင်းခံရတာနဲ့ပတ်သက်လို့သူအနေနဲ့ဂုံယူမိတဲ့အကြောင်းဒေါက်ခင်ထေးကျွေကသတင်းတောက်တွေကိုပြောခဲ့ပါတယ်စိတ်တော့စိတ်လှုပ်ရှားတာပါဘာလို့ဆိုတော့တစ်ခါမှလည်းအဲ့လိုတလောက်ကြည့်ကြခံနာတဲ့အခါနာတစ်ခုလို့တပါပတိအပြင်မလုပ်ဘူးပေါ့နော်ဘယ်လောက်ခုတော့ခါကြတော့စိတ်လေးစိတ်လှုပ်ရှားတယ်ငိုးလေးဝန်တာတယ်ခ
ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တော်တို့ကဘာလို့ဒီနေ့ကျွန်တ
တော့တပြားမှာလို့ကျွန်တော်တို့၃၄နှစ်ကျော်၄နှစ်လောက်ပါလေကျွန်တော်တို့ဟိုပြည်သူရဲ့အတန်တွေကိုကျွန်တော်တို့လွတ်တော်တွေကနေပြောခဲ့ပြီးပါပြီ။အဲဒီတော့ကျွန်တော်တို့ဖြစ်စီချင်တာတွေမဖြစ်ခဲ့တာတွေပေါ့နော်။ကျွန်တော်တို့ပြင်ဆင်နေလို့မဟုတ်ပြင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့။ဒါတွေကိုကျွန်တော်တို့အဓိကထားပြီးလွတ်တော်တွေမှာဒီဒုတိယကျင်လွတ်တော်တက်တာမှာကျွန်တော်တို့ဆောင်ရွက်သွားမှာမယ်။အဓိကတော့လေဟိုတိုင်းပြည်တွေပြည်သူလူထုတွေအတွက်အကျိုးမပြုတဲ့ဥပဒေမျိုးတွေပေါ့။ဒါတွေကျွန်တော်တို့ပြင်ဆင်တဲ့ဥပမာငြိမ်းစုစည်းဥပဒေမျိုးတွေပေါ့ကျွန်တော်တို့ပြင်ဆင်နေ
။ဂျာတာပရီနီကကျင်းပခဲ့တဲ့ပြည်သူလွတ်တော်အစုအဖွဲ့စည်းဝေးပွဲမှာလေNLD ပါတီကဒုတိယသမ္မတလောင်း2ဦးနဲ့တူဦးဖြစ်တဲ့ဦးထင်ကျော်ကိုအမည်တင်သွင်းရမှာလေ တော်ခင်ဆန်းလိုင်ကအဆိုပြုခဲ့တာဖြစ်ပါတယ်
။ကျွန်မအနေနဲ့ပြည်သူ့လူထုအတွက်ဒုတိယသမ္မတအလောင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်အဆိုဖွဲ့အနေနဲ့ကူးထင်ကြောထင်သွင်းအပ်ပါတယ်ရှင်။
ဒေါ်နတ်မိုခန်းကတော့ပြည်သူ့လွှတ်တော်တိုင်းရင်းသားကိုယ်စားလှယ်တူဖြစ်ပါတယ်။သူ့ရဲ့လွှတ်တော်မှာမျှော်မှန်းခြင်းနဲ့ပတ်သက်လို့
အရင်ကျင်တတ်တယ်ကိုကိုယုံကြည်မှုအပြည့်ရှိရဲ့အာဘာဖြစ်လို့လဲဆိုတော့ဟိုအဲ exact လည်းဖြစ်တယ်ပေါ့နော်အာဘာဖြစ်လို့လဲဆိုတော့ကိုလူမျိုးကို data အတွက်တကယ်ပဲကိုရီမန်းချက်ရီမန်းထားတဲ့အကြောင်းအရာတွေကိုတကယ်လုံနိုင်ပြီးကိုစတင်လုံဆောင်နိုင်ပြီးဆိုတဲ့အတွက်ကြောင့်တကယ်ပဲကျင်တတ်တယ်ပေါ့
အဲ့နဲ့ခွားမျိုးနဲ့မဲဆန္ဒနေမျိုးကိုကိုစားပြုတဲ့ရခိုင်လွှတ်တော်အမတ်ဒေါ်ထုမီကတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်ပြီးပြည်သူ့ငွေစင်းကော်မတီမှလည်းအဖွဲ့ဝင်ဖြစ်ခန့်အပ်ခြင်းခံရသူဖြစ်ပါတယ်။သူရဲ့မျှော်မှန်းချက်တွေပြင်ထမ်းဆောင်ရမယ့်တာဝန်အနေနဲ့ပတ်သက်လို့
ကျွန်မပို့ပြီးတော့တာဝန်ကြီးလာရလို့ခံစားရပါတယ်။ဘာဖြစ်လို့လဲဆိုတော့ပြည်သူကရွေးချယ်လိုက်တဲ့အတွက်ကြောင့်မလို့ကျွန်မပြည်သူအတွက်လုပ်ဖို့ခွန်အားတွေရှိတယ်လို့ဒီတာဝန်ကလည်းဟိုပြည်သူ့ကိုယ်စားလှယ်ဖြစ်တဲ့အခါမှာပို့ပြီးတော့ကြီးလေတယ်။အဲကြီးလေတဲ့တာဝန်ကိုလည်းစူးစမ်းပြီးတော့ထမ်းဆောင်မယ်ပေါ့နော်။ဒီနိုင်ငံတော်ဘတ်ဂျက်တွေကိုစစ်ဆေးတာတွေရှိမယ်။နောက်တစ်ခုကဒီဝန်ကြီးဌာနနဲ့သက်ဆိုင်တဲ့ဟာတွေလိုရတဲ့ဟာတွေရှိမယ်ငွေဒီနိုင်ငံတော်ဘတ်ဂျက်ထူးသဖြင့်တော့နိုင်ငံရဲ့ဝင်ငွေထွက်ငွေဒီနိုင်ငံမှာနေပြီးတော့ပင်နေရာကဏ္ဍတွေမှာအဖေဝန်ကြီးဌာနကဘယ်လိုသုံးရမလဲပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီပြည်သူ့ငွေစည်းရင်းကအကြံဖြင့်တော့နေပြီးတော့ကျမတို့ဒီတနိုင်ငံလုံးနဲ့သက်ဆိုင်တဲ့အရာတွေဖြစ်ပါတယ်။နောက်တစ်ခုကမြို့သားလွတ်တော်မှာလည်းဒီကော်မတီရှိတယ်လို့ပြည်သူ့လွတ်တော်မှာလည်းကဒီကော်မတီရှိပါတယ်ရှင
့်။ခုလိုလွတ်တော်ညက်တို့မှာအမျိုးသမီးလွတ်တော်အမတ်ဒီအရေးအတွေ့တည်တည်တသာတိုးလာတာတွေးရတာအားရစရာဖြစ်တဲ့အတိုင်းဒီလကုံမှာကြီးညာဖို့ရှိတဲ့ NLD အစိုးရတည်တွင်းမှာလည်းအဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအရေးအချင်းပြည့်မီတဲ့အမျိုးသမီးအရေးအတွေ့ဘယ်လောက်ပါဝင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းကြင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာကိုညီကုံချူအပ်ပါရှင်
Cause it only serves to make me more determined to achieve my
ဒေါ်လလှတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှ87.7 ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုတချော်သိန်းကကြီးညာပေးမှဖြစ်ပါရယ်ရှင
် Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူ၄ဦးကြားလာမယ့်အင်္ဂါနေ့မှာလုံမဲ့ Primary နဲ့ Caucus ပနားမရွေးချယ်ပွဲတွေမတိုက်ခင်ကြာသပတေးနေ့ညကစကားဆစ်ထိုးပွဲလုပ်ကြပါရယ်မလ15ရက်အင်္ဂါနေ့ကျရင် Ohio နဲ့ Florida ပြည်နယ်တွေအပါအဝင် Illinois, Missouri, North Carolina ပြည်နယ်တွေမှာပနားမရွေးချယ်ပွဲတွေလုပ်ဖို့ရှိပါရယ်မာကိုရူဘီယိုဟာသူ့ရဲ့မဲဆန္ဒနဲ့ Florida မှာအနိုင်ရဖို့လိုပြီးကျွန်ကစ်အနေနဲ့သူအုပ်ချုပ်ရေးမှုလုပ်နေတဲ့ Ohio ပြည်နယ်မှာအနိုင်ရဖို့လိုပါတယ်။ဒါမှမဟုတ်သူတို့နှစ်ယောက်စလုံးဒီရွေးချယ်ပွဲမှာဆက်ပြီးရှိမြိုင်သွားဖို့အခြေအနေကောင်းမှာဖြစ်ပါတယ်။တောင်ဆူလန်ဆိုရဟာပြည်တွင်းစစ်ပွဲမှာတပုံတွေနဲ့တိုက်ခတ်နေတာနဲ့အမျှတပ်ဖြတ်တာမဒိန်းကျင်တာအရက်သားတွေကိုလူရက်တာလို့လူရက်တွေနဲ့မြေလံအပြုတ်ရှင်းမှုဝါဒကျင့်သုံးလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးယူကပြောလိုက်ပါတယ်။ပဋိပက္ခမှာပါဝင်ပတ်သက်နေတဲ့အဖွဲ့တွေအားလုံးဟာအရက်သားတွေအပေါ်စိုးရွားတဲ့အကြမ်းဖက်လူရက်တွေကိုစနစ်တကျကျူးလွန်ထားတယ်လို့ဒီကနေ့ထုတ်ပြန်တဲ့အစင်ကစားအသစ်တစ်ခုမှာဖော်ပြထားတာပါ။ဒါပေမဲ့2015ခုနှစ်အတွင်းမှာအတိုက်ခံဘက်ကအားနေတော့တာကြောင့်အစိုးရဘက်မှပုံပြီးတာဝန်ရှိတယ်လို့ပြောပါတယ်။လူခွင့်ရေးချိုးဖောက်မှုအများအပြားကိုစင်ကစားထဲမှာဖော်ပြထားပါတယ်။လိမ်ပိုင်းဆိုင်ရာအာဓမပြုကျင့်တာတွေဟာအထူးသဖြင့်ထိတ်လန့်မှုကောင်းတယ်လို့ကုလသမဂ္ဂလူခွင့်ရေးယူရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်ထဲပူးတွဲကင်းလှည့်တာမှာပါဝင်ဖို့အမေရိကန်ပြည်ထောင်စုကအဆိုပြုထားတာကိုအိန္ဒိယနိုင်ငံကပယ်ချလိုက်ပါတယ်။အိန္ဒိယသမုဒ္ဒရာထဲမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုထိန်းချုပ်ရေးအိန္ဒိယကအာရုံစိုက်ချင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။မဟာဗျူဟာမြောက်မေးဖက်ဆက်ဆံရေးတိုးတက်လာနေတဲ့ကြားကပဲအမေရိကန်ပြည်ထောင်စုနဲ့စစ်ဖက်မဟာမိတ်မှာဒဇီတပိုင်းပါဝင်ရမှာကိုအိန္ဒိယကစိုးရိမ်နေစေပါ။အာရှဒေသအရှေ့အလယ်ပိုင်းဥရောပနဲ့အာဖရိကဒေသတွေကိုကုန်းကြောင်းရေကြောင်းဆက်သွယ်မဲ့27ရာစုနှစ်ပိုလန်မာတီတခုအတွက်တရုတ်နိုင်ငံကလုပ်နေတဲ့စီမံကိန်းမှာအဓိကကြားတဲ့အခန်းကဏ္ဍကနေပါကျင်တယ်လို့ဟောင်ကောင်ကျွန်းခေါင်းဆောင်တွေကပြောလိုက်ပါတယ်ခင်ဗျာ။
တည်ရင်ချင်းချက်ကိုကိုတကျော်သိန်းကတင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်စနေနေ့မနက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line 2m 32 kHz 9395 line to meter 40 kHz ခွန်4339တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တော်ရရှင်များအလုံးရှင်လင်းချမ်းမြေ့ကြပါစေကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.